Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရဲ2022ခုနှစ်စက်တင်ဘာလ3ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ24/40/51နဲ့လမ်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာဖြစ်ပါတယ်။
ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့သတင်းတွေကတော့ကိုခင်ပေါင်းစုမင်းနဲ့အတူတင်ပြသွားမှာပါနိုင်ငံတော်တိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ကိုနောက်ထပ်ထောင်သုံးနှစ်ချလိုက်တဲ့ဆိုတဲ့သတင်း UK တန်တမာဟောင်းကိုတစ်တန့်ချမှတ်တဲ့အပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်ဒါအပြင်ထိုင်ဝမ်လေပိုင်နယ်ထက်ကိုတရုတ်လေတပ်ကဖိခဲ့တဲ့ဩဂုတ်လအတွင်းအချိန်300ကျော်လောက်ဝင်ရောက်ပြန်တန်းခဲ့တယ်လို့ဆိုတဲ့သတင်းဒါအပြင်အိန္ဒိယကလေရင်တင်သင်းမောရေချလိုက်ပါတယ်ဆားတဲ့နောက်ဆုံးသတင်းတွေကိုဥစွာတင်ပြပေးမှာပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ရှမ်းပြည်ရဲ့ဒီ RCSS ရှမ်းလက်နက်ကိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားညဉ့်ညံ့ရေးဆိုင်ရာဆွေးနွေးပွဲတွေကရှေ့ဆက်ဘယ်လိုဖြစ်လာမှာပါလဲ
RCSS ကအခုဆွေးနွေးရတာအဆင်မပြေဘူးအဲ့တော့တတိယကြိမ်ပြန်ပြီးဆွေးနွေးမယ်ဆိုသူကတော့စစ်ကောင်စီ
နဲ့နိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံကိုနားဆင်ရပါမယ်ဒါအပြင်နိုင်ငံတကာစိတ်ဝင်စားပွဲသတင်းဆောင်မတွေကိုလည်းထုတ်လွှင့်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုခင်မောင်စိုးမင်းတို့ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
Ukraine ကဇီပိုရီရှားနျူကလ িয়ার ဒါဘေးဆက်ယုံကိုတွားရောက်စစ်ဆေးခဲ့တဲ့နိုင်ငံတကာအနုမြူဆိုင်အေဂျင်စီ IAEA ကဆက်ယုံရဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့မှာကုလသမဂ္ဂလူညိုရေးကောင်စီကိုတင်ပြမှာဖြစ်ပြီးအစိုးရခန်းစားတစောင်းကိုအစောဆုံးလာမယ့်ရက်သက်တပတ်အတွင်းထုတ်ပြန်သွားမယ်လို့စုံစမ်းရေးအဖွဲ့ကိုဦးဆောင်ခဲ့တဲ့ IAEA အကြီးအကဲကပြောဆိုပါတယ်
And now we are trying to have an in-depth assessment of how things
အခုကောဆဲယုံနဲ့ပတ်သက်ပြီးဘာတွေဖြစ်ပြနေလဲဆိုတာကိုနည်းနည်းရှင်းရှင်းသိဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်။နောက်အပတ်ထဲလောက်မှာအစောဆုံးအစီရင်ခံစာထုတ်ပြန်နိုင်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒီရက်သက်တပတ်အကုန်ပိုင်းမှာတော့ဆဲယုံရဲ့အခြေအနေကိုအပြည့်စုံသိနိုင်မယ်လို့မျှော်လင့်ထားပါတယ်လို့ IAEA ရုံးချုပ်ရှိရာဩစတြေးလျနိုင်ငံဗီယင်နာမြို့ကိုပြန်လည်ရောက်ရှိလာတဲ့ညွှန်ကြားရေးမှူးချုပ် Rafael Grossi ကတောက်ကြနေမှာပြောသတင်းတော့တွေကိုပြောဆိုခဲ့တာဖြစ်ပါတယ်နျူကလ িয়ার ဒါဘေးဆက်ယုံကိုတွားရောက်စစ်ဆေးတဲ့ IAEA ရဲ့ကျွမ်းကျင်သူပညာရှင်14ဦးထဲက6ဦးဟာဆက်ယုံမှာဆက်လက်ကြာရှိနေပြီးဆက်ယုံရဲ့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်2ဦးအမြဲတမ်းထားသွားမယ်လို့လည်းပြောဆိုပါတယ်ဆက်ယုံရှိရာဒေသမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့အတွက်အလွန်စိုးရိမ်မိတယ်လို့လည်း IAEA အကြီးအကဲကပြောဆိုပါတယ်မကြာသေးခင်ရက်တွေကလက်နက်ကြီးပြက်ကမှုတွေကြောင့်ရဆိုင်ထားရတဲ့အဓိကဓာတ်ပေါင်းဖို့တခုတော့အခုတော့ပြန်လည်လက်ပတ်နိုင်နေပြီလို့ရုရှားတာဝန်ရှိသူတွေကလည်းပြောဆိုထားကြပါခင်ဗျာ
ယူကရိန်းပေါ်ကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားကိုဝင်ငွေဖြတ်တောက်ဖို့ရည်ရွယ်ပြီးရုရှားနိုင်ငံကထွက်တဲ့ရေနံတွေကိုဈေးနှုန်းတွေကန့်သတ်ဖို့နဲ့တစ်ချိန်တည်းမှာပဲ73စီဈေးနှုန်းတွေမတက်ဖို့လောင်းစားစီမပြတ်အောင်လုပ်ဖို့အစီအစဉ်တရက်ကိုကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့ကသဘောတူညီလိုက်ကြပါတယ်G7 ဗန္ဒာရေးဝန်ကြီးတွေရဲ့အွန်လိုင်းဆွေးနွေးပွဲမှာသဘောတူညီခဲ့ကြတဲ့အဲ့ဒီအစီအစဉ်နဲ့ပတ်သက်လို့အရေးကြီးတဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်တာမတွေ့ရသေးပါဘူးအစီအစဉ်ကိုအကောင့်ထဲပေါ်မဲ့နိုင်ငံတွေစုပေါင်းပြီးညှိနှိုင်းသဘောတူညီချက်တွေအပေါ်အခြေခံပြီးနောက်ပိုင်းမှာဈေးနှုန်းသတ်မှတ်သွားမှာဖြစ်ကြောင်းလည်းပြောပါတယ်ဒီဇင်ဘာလကစရုရှားကရေနံတင်သွင်းမှုတွေတားမြစ်မဲ့ဥရောပသမဂ္ဂ EU ရဲ့မူဝါဒနဲ့အညီသက်ဆိုင်ရာနိုင်ငံတွေရဲ့ပြည်တွင်းလိုအပ်ချက်တွေအပေါ်မူတည်ပြီးအသေးစိတ်တွေကိုရေးဆွဲသွားမယ်လို့လည်း G7 ဗန္ဒာရေးဝန်ကြီးတွေရဲ့ထုတ်ပြန်ချက်မှာဖော်ပြခဲ့ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံအနောက်ပိုင်းဟာရက်စ်မြို့ကဗလီတစ်ခုမှာတောက်ကြနေဝိပုနေစဉ်အထက်ခံဘုံခွဲသမားကတိုက်ခိုက်ခဲ့တဲ့အတွက်တာလီဘန်ကိုထောက်ခံအားပေးနေသူထင်ရှားတဲ့ဘာသာရေးခေါင်းဆောင်မူဂျီဘာရဟမ်အစရီအပါဝင်လူ78ဦးသေဆုံးပြီး24ဦးဒဏ်ရာရှိခဲ့ပါတယ်။သေဆုံးသူအရေအတွက်ဟာတိုးလာနိုင်တယ်လို့ရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့မျက်မြင်သက်သေတွေကပြောဆိုကြပါတယ်။တာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကတော့ဘုံခွဲတိုက်ခိုက်သူတွေကိုရှုံချလိုက်ပြီးအာဖဂန်ရဲ့အရေးပါတဲ့အစ္စလာမစ်ပညာရှင်တဦးလည်းဖြစ်တဲ့ မူဂျီဘာရာဟမ်အစာရီဟာသူရဲကောင်းပြည်သားစွာကြာဆုံးခဲ့တယ်လို့ပြောဆိုပြီးတိုက်ခိုက်သူတွေကိုဥပဒေအရရေးယူမယ်လို့လည်းပြောဆိုပါတယ်။ဘာသာရေးကောင်းဆောင်မူဂျီဘာအစာရီဟာအာဖဂန်ကိုအမေရိကန်ထောက်ခံတဲ့အစိုးရအုပ်စိုးစဉ်ကာလကတာလီဘန်တွေကိုထောက်ခံသူတစ်ဦးဖြစ်ပြီး2021ခုနှစ်ဩဂုတ်လတာလီဘန်တွေပြန်လည်ဝင်ရောက်လာစဉ်မှာစန့်ကျင်သူတွေကိုခေါင်းဖြတ်တပ်ဖို့တိုက်တွန်းခဲ့သူလည်းဖြစ်ပါတယ်။ဒီဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုတာမျိုးထုတ်ဖော်ဝန်ခံတာမျိုးမရှိသေးပါဘူး။ဒါပေမဲ့အာဖဂန်အခြေစိုက်အစ္စလာမစ်စစ်သွေးကြောင့် ISISK ရဲ့လက်ချက်ဖြစ်နိုင်တယ်လို့ကမန်ပြောဆိုမှုတွေရှိပါတယ်ပြီးခဲ့တဲ့လပိုင်းတွေကတာလီဘန်လူလာသူတင်ရှားတဲ့ဘာသာရေးခေါင်းဆောင်တွေအပါအဝင်လူအများသေဆုံးခဲ့တဲ့တိုက်ခိုက်မှုတွေမှာတော့ ISISK ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ဝန်ခံခဲ့ပါတယ
်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ရဲ့ဖလော်ရီဒါပြည်နယ်အပန်းဖြေအိမ်မှာပြီးခဲ့တဲ့လတည်းရှားဖွေသိမ်းဆည်းခဲ့တဲ့အစိုးရမှတ်တမ်းတွေနဲ့တခြားပစ္စည်းအသေးစိတ်စီးရင်ကိုပြည်ထောင်စုတရားသူကြီးတဦးကတောက်ကြနေမှာအများသိအောင်ထုတ်ပြန်ဖို့ခွင့်ပြုလိုက်ပါတယ်စာမျက်နှာရှစ်မျက်နှာပါဝင်တဲ့စာရင်းမှာတင်စည်းခဲ့တဲ့ပစ္စည်းအမျိုးအစားတွေကိုဖော်ပြမထားပေမဲ့တရားရေးဌာနကပြောထားသလိုအထူးကန့်သတ်တဲ့အစိုးရမှတ်တမ်းတွေနဲ့အတူတခြားပစ္စည်းတွေကိုရောနှောထားတာတွေ့ရတဲ့အတွက်ပြည်ထောင်စုဥပဒေကိုချိုးဖောက်ရရောက်တဲ့သဘောဖြစ်နေပါတယ်2021ခုနှစ်ဇန်နဝါရီလမှာသမ္မတတာဝန်ကုံဆုံးပြီးတဲ့နောက်ပိုင်းအစိုးရရဲ့လျှို့ဝှက်မှတ်တမ်းရာနယ်ချီဟာသမ္မတဟောင်းရဲ့အပန်းဖြေအိမ်မှာဘယ်လိုရောက်နေသလဲဆိုတာကိုလက်နေချီစုံစမ်းနေတဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကဩဂုတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တာဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 9.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOAS နေနေမနက်ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါကျွန်တော်တို့သတင်းတွေကိုဆက်လက်တင်ပြပေးပါဦးမယ်နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကရွေးကောက်ပွဲမတမာမှုရာသဇာကြီးပုံမှန်130ကာကြီးရအလုံးနဲ့ထောင်ဒဏ်3နှစ်နေပြီးတော့အချင်းတောင်တရားရုံးကတောက်ကြနေမှာချမှတ်လိုက်ပါတယ်ဒေါက်အောင်ဆန်းစုကြည်နဲ့အတူသမရဟောင်းဦးဝင်းမြင့်အစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကိုလည်းရွေးကောက်ပွဲပေါ်မလျော်ဩဇာသုံးတဲ့ဆိုတဲ့ဆွဆဲချက်နဲ့အလုံးနဲ့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်အောင်ဆန်းစုကြည်ပေါ်နိုင်ငံတော်လျှို့ဝှက်အဥပဒေချုပ်ဖောက်မှုတဘာဝကပိဥပဒေချုပ်ဖောက်မှုရွေးကောက်ပွဲဥပဒေချုပ်ဖောက်မှုအဂတိလိုက်စားမှုအတော်များများနဲ့တရားဆွဲဆိုထားပြီးထောင်ဒဏ်18နှစ်ချမှတ်ထားပြီးလည်းဖြစ်ပါတယ်ဒေါအောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်လို့တရားရုံးကြားနာမှုတွေကိုသတင်းတောက်တွေလာရောက်ခွင့်မရှိသလိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကိုလည်းအမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုမပြောဆိုဖို့စစ်ကောင်စီကပိတ်ပင်ထားပါတယ်ဩဂုတ်လအတွင်းကပဲဒေါခင်ကြီးဖောင်ဒေးရှင်းနဲ့ဆက်ဆက်တဲ့အမှုအဂတိမှု၄မှုအတွက်ထောင်ဒဏ်6နှစ်နေပြည်တော်အချင်းတောင်အထူးတရားရုံးကချမှတ်ခဲ့ပါတယ်။လာရောက်တော့စိုက်ပျိုးအသက်မွေးပညာသင်တန်းကျောင်းစီမံကိန်းမြေနေရာအတွက်ဆွဲဆိုထားတဲ့အမှုလည်းပါဝင်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းစီကရွှေနဲ့ဒေါ်လာရယူခဲ့တဲ့ဆိုတဲ့အမှုအတွက်လည်းဒေါအောင်ဆန်းစုကြည်ကိုထောင်ဒဏ်3နှစ်ချမှတ်ခဲ့ပါတယ်
။မြန်မာနိုင်ငံဆိုင်ရာဗီတိန်တမတ်ဟောင်းဗစ်ကီဗိုမင်းနဲ့ခင်ပွန်းဖြစ်သူဦးထိန်လင်းတို့ကိုရန်ကုန်မြို့ကတရားရုံးတစ်ခုမှာလူဝင်မှုကြီးကြပ်ရေးဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်အပြစ်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်။
We are deeply shocked that the de facto authorities have sought to punish people.
Thank you. ဖွံ့ဖြိုးတိုးတက်အောင်ဒီဇိုင်းမမတ်ဆောင်ရွက်နေတဲ့သူတွေကိုအပြစ်ပေးဖို့မြန်မာအာဏာပိုင်တွေရဲ့ကြိုးပမ်းမှုအတွေ့အလွန်မဲတုံ့လုံးမိပါတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံပြောရေးဆိုခွင့်ရရာဘီနာရှာမန်ဒါဆာရနီကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောလိုက်တာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းအာဏာရှင်တွေဖန်စီထားသူအခုဆိုရင်12000ရှိနေပြီးမမှန်မကန်တရားစီရင်ခံရသူထောင်ထဲချပြီးရှိတဲ့အပေါ်စိုးရိမ်ကြောင်းလည်းသူကပြောပါတယ်အခုနောက်ဆုံးစီရင်ချက်နဲ့တရားစီရင်မှုတွေအကြောင်းစိုးရိမ်မှုတွေပိုတိုးလာရတယ်လို့လည်းကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံပြောရေးဆိုခွင့်ရှိသူကပြောဆိုသွားပါတယ်ဗီဒိန်သာအမတ်ကြီးဟောင်းကမြန်မာနိုင်ငံမှာနိုင်ငံသားတွေလိုက်နာရမဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုဖောက်ဖျက်ခဲ့ကြောင်းနဲ့ ခင်ပွန်းဖြစ်သူဟာလည်းပေါက်ပြဲမှုကိုအားပေးခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့အာဏာပိုင်တွေပြီးခဲ့တဲ့လတည်းမှာဖမ်းဆီးပြီးတောက်ကြနေတရားခွင်မှာတောင်းတတနစ်စီချမှတ်လိုက်တာပါ။ဗီကီဘိုမေဟာ2002ခုနှစ်က2006ခုနှစ်အထိမြန်မာနိုင်ငံဆိုင်ရာဗီဒိန်သမ္မတကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013ခုနှစ်မှာတည်ထောင်ခဲ့တဲ့မြန်မာ Center for Responsible Business အဖွဲ့ကိုဦးဆောင်ပြီးမြန်မာနိုင်ငံမှာစီးပွားရေးလုပ်ငန်းတွေရဲ့ကျင့်ဝတ်ဆိုင်ရာကိစ္စတွေကိုအကြံပြုနေသူတဦးလည်းဖြစ်ပါတယ်ခင်ဗျာ
။တရုတ်လေယာဉ်တွေဟာထိုင်ဝမ်လေပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်မှုတွေပြီးခဲ့တဲ့ဩဂုတ်လအတွင်းပိုများလာခဲ့ပြီးကျူးကျော်မှုပေါင်းအကြိမ်ကြီး300ကျော်ခဲ့တယ်လို့ထိုင်ဝမ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ကျူးကျော်ဝင်ရောက်ပြန်တမ်းမှုတွေဟာတပတ်အတွင်းအကြိမ်ကြီးအနည်းငယ်ရှိခဲ့သလိုတခါတရံတရက်ထဲမှာတင်အကြိမ်ကြီးဒါဇင်နဲ့ချီကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆိုပါတယ်။ထိုင်ဝမ်ဟာတရုတ်ရဲ့ကျူးကျော်ဝင်ရောက်မှုတွေကို2020ခုနှစ်ကတည်းကစတင်ထုတ်ပြန်ခဲ့ပါတယ်။ဒီကြောင့်ကာကွယ်ရေးဆုံးဖြစ်သတ်မှတ်ထားတဲ့အထက်ကိုတော့ဩဂုတ်လတလထဲမှာတင်အကြိမ်ကြီး444ကြိမ်ဝင်ရောက်ပြန်တမ်းခဲ့တယ်လို့ဆိုပါတယ်။လေကြောင်းကာကွယ်ရေးဆောင်သတ်မှတ်ထားတဲ့နယ်ပယ်ဟာထိုင်ဝမ်နဲ့တရုတ်ကုန်းတွင်းနဲ့ရေပိုင်နယ်တွေပါဝင်ပါတယ်။လေကြောင်းကာကွယ်ရေးဆောင်တွင်တရုတ်ရဲ့ဝင်ရောက်ပြန်တမ်းမှုဟာပြီးခဲ့တဲ့နှစ်အောက်တိုဘာလက166ကြိမ်ရှိခဲ့ပြီးအခုအခါပိုများလာတာဖြစ်ပါတယ်။တရုတ်ပြည်နဲ့ထိုင်ဝမ်ကြားရှိတဲ့ရေလက်ကြားကိုနှစ်ပိုင်းပိုင်ထားပြီးပိုင်နဲ့နယ်မြေသတ်မှတ်ထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ2020ခုနှစ်ကနေ2022ခုနှစ်ဇူလိုင်လအထိကာလအတွင်းဒီနယ်နိမ့်ဘက်ကိုတရုတ်စစ်တပ်က23ကြိမ်ပဲကျူးကျော်ခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဩဂုတ်လအတွင်းတရုတ်လေယာဉ်တွေကအကြိမ်300ကျော်ဝင်ရောက်ခဲ့တာဖြစ်ပါတယ်
။ဒေသရင်းပြိုင်ဘက်တရုတ်နိုင်ငံရဲ့ကြီးထွားလာတဲ့ရေတပ်အင်အားကိုတုံ့ပြန်တဲ့အနေနဲ့အိန္ဒိယနိုင်ငံကပထမဆုံးပြည်တွင်းမှာထုတ်လုပ်တဲ့လေယာဉ်တင်သင်္ဘောကိုရေချလိုက်ပါတယ်။အဲ့ဒီလိုယူအက်ချက်အပြင်နိုင်ငံခြားကနေစစ်ပတ်ဆိုင်ရာအသုံးဆောင်တွေကိုအကြီးအကျယ်မှီခိုးနေရတဲ့အိန္ဒိယနိုင်ငံအနေနဲ့ကိုယ်ပိုင်ကာကွယ်ပစ္စည်းထုတ်လုပ်နိုင်တဲ့စွမ်းရည်ကိုတိုးချဲ့လုံဆောင်မှုအတွေ့လည်းဖြစ်ပါတယ်။နိုင်ငံတောင်ပိုင်းကယ်လာပြည်နယ်မှာအရှည်162မီတာအကျယ်မီတာ60ရှိတဲ့ဟင်ဒီလိုဝီဂရန်ရဲစွမ်းတပ်တည်ရှိသူလို့အမည်ပေးထားတဲ့အဲ့ဒီပြည်တွင်းဖြစ်လေရင်တင်သင်္ဘောကိုဝန်ကြီးချုပ်နရန္ဒရာမိုဒီကိုယ်တိုင်တောက်ကြနေကအခမ်းအနားနဲ့ဖွင့်လှစ်ရေချပေးခဲ့ပါတယ်။အဲ့ဒီအတွက်ကုန်ကြစည်ဟာဒေါ်လာသန်းပေါင်း2500ကျပ်ပြီးဂျက်တိုက်လေရင်တွေနဲ့ရဟယင်တွေအပါအဝင်စစ်လေရင်30တင်ဆောင်ကရေတပ်ဖွဲ့ဝင်ပေါင်း1600အမှုထမ်းကြမှာဖြစ်ပါတယ်ခင်ဗျာ
စနေနေ့မနေ့ကင်းဒေတန်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကုစော်မိုးကျော်နဲ့ကုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်တို့အခုအရင်ဆုံးသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မင်းမြန်ချက်တွေနိုင်ငံတကာသတင်းလွှာတွေကိုထုတ်လွှင့်သွားမှာဖြစ်ပါတယ်တရုတ်ပြည်ရှင်ညန်းဒေသမှာမတရားဖမ်းဆီးထားတဲ့ဝီဂါမွတ်စလင်တွေနဲ့အခြားမွတ်စလင်တွေကိုပြန်လွှတ်ပေးဖို့ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်ရုံးကထပ်မံတောင်းဆိုလိုက်ပါတယ်တရုတ်အစိုးရကအသက်မွေးဝမ်းကြောင်းပညာသင်စခန်းတွေလို့သုံးနှုန်းထားတဲ့စခန်းတွေမှာဝီဂါမွတ်စလင်တန်းလောက်ကိုဖမ်းဆီးထားတယ်ဆိုတဲ့အချက်ပါဝင်လာတဲ့အစီရင်ခံစာတစ်စောင်ကိုဗုဒ္ဓဦးနေကထုတ်ပြန်ခဲ့ပြီးတဲ့နောက်အခုလိုတောင်းဆိုလိုက်တာဖြစ်ပါတယ် VOA သတင်းတော့လီဇာရှလိုင်းဂျနီဗာကပေးပို့တဲ့သတင်းဆောင်မကိုတော့ကိုဇော်မိုးကျော်ကတင်ပြมาဖြစ်ပါတယ်ခင်ဗျာ
အစီရင်ခံစာထုတ်ပြန်တဲ့အပေါ်တရုတ်ကစိတ်ဆိုးဒေါသထွက်ခဲ့ပေမဲ့တရုတ်နဲ့ဆက်ဆံရေးဟာအရင်အတိုင်းရှိနေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးယုံကပြောဆိုပါတယ်လူ့အခွင့်အရေးမဟာမင်းကြီးမစ်ရှဲဘာရှလီတာဝန်ပြီးဆုံးခဲ့တဲ့ဩဂုတ်လ31ရက်နေ့မတိုင်မီတုန်းကတရုတ်အစိုးရနဲ့အပြန်အလှန်ဆက်သွယ်မှုတွေရှိခဲ့တယ်လို့လူ့အခွင့်အရေးယုံပြောရေးဆိုခွင့်ရှိသူအမျိုးသမီး Ravian Sham Dasani ကပြောဆိုပါတယ်
There is contact and we hope that this contact will remain and the engagement will
ဒီဆက်သွယ်ရေးဟာဆက်ရှိနေဦးမယ်လို့မျှော်လင့်ပါတယ်နှစ်ဖက်ထိတွေ့လှုပ်ဆောင်မှုဟာလည်းဆက်ပြီးတော့ရှိနေဦးမယ်လို့မျှော်လင့်ပါတယ်ဘယ်ပေါင်းစုံကဖိအားပေးတာကိုကျမတို့ခံရပါတယ်ဒါပေမဲ့အစီရင်ခံစာထုတ်ပြန်ပြီးတော့နောက်ဒါလုပ်ပါဒါမလုပ်ပါနဲ့ဆိုရယ်ဖိအားပေးရပြီးတော့မရှိတော့ပါဘူးအခုတော့လေးလာတွေ့ထားတဲ့အချက်တွေကိုထုတ်ပြန်ပြီးလဲဖြစ်ပါတယ်။ရှစ်ဆက်လှုပ်ဆောင်မှုစွမ်းအားတွေပို့ပြီးတော့ရလာပါတယ်
။တရုတ်အစိုးရကဝီဂါမွတ်စလင်တွေအပေါ်ပြင်းပြထန်ထန်လူ့အခွင့်အရေးချိုးဖောက်တာတွေကိုဖော်ထုတ်တင်ပြထားတဲ့အစိုးရခန်းစားတစ်စောင်ကိုလူ့အခွင့်အရေးမဟာမင်းကြီးဘက်ရှလက်တာဝန်မကုံဆုံးမီမင်းနဲ့ပိုင်းအလိုမှာပဲထုတ်ပြန်ခဲ့ပါတယ်။ဒီအစိုးရခန်းစားမှာတရားမဝင်ဖမ်းဆီးတာတွေညှဉ်းပန်းနှိပ်စက်တာတွေယဉ်ကျေးမှုတစ်ခုကိုထိန်းသိမ်းထားတဲ့အတွက်ညှဉ်းပန်းနှိပ်စက်တာတွေအဒမအလုတ်ခိုင်းစီရာတွေနဲ့အခြားအခွင့်အရေးချိုးဖောက်တာတွေကိုဖော်ပြထားပြီး ဒါတွေဟာလူသားတွေကိုစန့်ကျင်တဲ့ရာဇဝတ်မှု crime against humanity မြောက်နိုင်တယ်ဆိုတဲ့အချက်တွေပါဝင်ပါတယ်တရုတ်ကတော့ဒီဆွဆွဲချက်တွေကိုအပြင်းအထန်ညှဉ်းဆုပ်ပြီးအစိုးရခံစားဟာလဲတရားမဝင်ဘူးလို့ပြောဆိုပါတယ်လူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ရဲ့အစိုးရခံစားထဲမှာဒီလူ့အခွင့်အရေးချုပ်ဖောက်မှုနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုဖော်ပြထားပါတယ်တရုတ်အစိုးရအနေနဲ့ဒီကိစ္စကိုဖြေရှင်းဆောင်ရွက်မယ်ဆိုရင်ကုလသမဂ္ဂလူ့အခွင့်အရေးရုံးအနေနဲ့ကူညီဖို့အသင့်ပါပဲလို့ပြောရေးဆိုခွင့်ရှိသူရှမ်ဒက်စနီကပြောဆိုပါတယ်
Among the recommendations we call on the government to urgently clarify
ဒီအစိုးရလှုပ်ဆောင်မှုမှတ်ချက်ပေးထားတဲ့နေရာမှာရှင်ကျန်းဒေတာကကုန်ထုတ်လို့ရေးစခန်းတွေမှာထိန်းသိမ်းထားတဲ့သူတွေနဲ့ပတ်သက်ပြီးတော့သူတို့မိသားစုတွေသိကျင်နေတဲ့သတင်းချက်လက်တွေကိုချက်ချင်းထုတ်ပြန်ပေးဖို့ပါဝင်ပါတယ်ဘသူတွေကဘယ်မှာရှိနေလဲဆိုတဲ့အချက်လက်ပြင်လုံခြုံစိတ်ချရတဲ့ဆက်သွယ်ရေးနဲ့ခရီးသွားလာရေးတွေစီစဉ်ပေးဖို့မိသားစုတွေပြန်ပြီးတော့ဆုံတွေ့နိုင်ဖို့စတဲ့အချက်လက်တွေကိုရှင်းရှင်းလင်းလင်းထုတ်ပြန်ပေးဖို့ပါဝင်ပါတယ်
။အစိုးရခန်းစားကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှတရားဝင်တင်သွင်းဖို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုကြပါတယ်။လူ့အခွင့်အရေးကောင်စီဟာလာမယ့်စက်တင်ဘာလ12ရက်နေ့မှာနောက်ထပ်ဂန္ဓာအသစ်တစ်ခုကိုစတင်မှာဖြစ်ပါတယ်။တရုတ်ပြည်ရှင်ချမ်းပြည်နယ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်တဲ့စုံစမ်းမှုတွေလုပ်ပြီးတရုတ်အစိုးရကိုအရေးယူတာတွေလုပ်ဖို့အစိုးရတွေအနေနဲ့လှုပ်ဆောင်သင့်တယ်လို့လူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုကြပါတယ်
။ဒါတော့ကိုဇော်မိုးကျော်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါဒီအမေရိကန်အစိုးရနဲ့ပတ်သက်တဲ့သတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။တမရဟောင်းဒိုနယ်ထရမ့်ဟာအစိုးရပိုင်းထိတ်တန်းလျှို့ဝှက်ဆွေးနွေးစရန်တွေသူ့ရဲ့ဖလော်ရီဒါကနေအိမ်ကိုတည်ယူသွားတာဆိုတာမတိရအောင်ဖုံးကွယ်ဖို့စ조사တဲ့အနေနဲ့နေရာပြောင်းရွှေ့ထားတဲ့လိုက်တယ်လို့တရားရေးဌာနကတရားရုံးကိုတင်သွင်းတဲ့အထဲထဲသွင်းဖော်ပြလိုက်တဲ့အချက်ဟာသမရထရန့်ကိုအထိနာစေမဲ့အာအသင့်ဘွယ်အချက်လက်တစ်ခုအဖြစ်ကျွမ်းကျင်သူတွေကသုံးသပ်နေကြပါတယ်ဒီအကြောင်း VOA အကြီးတန်းတန်တမန်ရေးရာသတင်းတော့စင်ဒီစိတ်ပေးဖို့တဲ့သတင်းလွှာကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြมาဖြစ်ပါတယ်ခင်ဗျာ
သမရဟောင်းဒိုနယ်ထရမ့်ဟာသူ့ရဲ့ဖလော်ရီဒါပြည်နယ်မာရာလာဂိုနေအိမ်ရုံးခန်းထဲမှာထိတ်တန့်လျော့ဝဲဆာရဆာရန်နေဖြန့်ကျဲထားတဲ့ဓာတ်ပုံကိုတက်သေးအထောက်အထားတစ်ခုအဖြစ်တရားရေးဌာနကဩဂုတ်လ31ရက်နေ့နောက်ပိုင်းမှာတရားရုံးကိုတင်သွင်းခဲ့တဲ့အမှုတွဲထဲမှာဖော်ပြထားတာကိုကြည်ချင်းအားဖြင့်ဒါဟာလျော့ဝဲအထောက်အထားတွေဖြစ်တယ်ဆိုတာသိတာပေါ်လွင်စေတယ်လို့အမေရိကန်တက္ကသိုလ်ကဥပဒေပါမောက်ခခင်ဘာလီဝဲလီကပြောပါတယ်
These are documents from the photo that it's clear as crystal.
တပုန်နဲ့မှာပါတဲ့အယောင်တောက်တောက်တွေနဲ့ရေးထားတဲ့အထောက်အထားတွေကိုကြည့်ရင်ဒါရီဟာထိတ်တန့်လျို့ဝဲအထောက်အထားတွေဖြစ်တယ်ဆိုတာသိတာပါတယ်။အငင်းပွားစရာကိုမရှိပါဘူး။တမရထရမ့်ကဒါရီကိုထိတ်တန့်လျို့ဝဲအဆင့်ကရှော့ချထားပြီးပြီလို့ပြောပါတယ်။ဒါပေမဲ့ဒီလိုလုပ်ထားတယ်ဆိုတဲ့အမှတ်တင်ကြေးတရီတော့ရှိမနေပါဘူး။ဒါကြောင့်တမရထရမ့်ပြောတဲ့အတိုင်းတော့မမှန်ပါဘူး
။သူတို့လက်ထက်မှာထိတ်တန့်လျို့ဝဲအထောက်အထားတွေရှိမနေတော့ပါဘူးလို့သမရထရမ့်ရဲ့ရှင်းလင်းတွေကဇွန်လထဲမှာပြောကြားပြီးခဲ့တဲ့နောက်မာရာလာဂိုနေအိမ်ကို FBI ကဩဂုတ်လ10ရက်နေ့မှာဝင်ရောက်ရှာဖွေခဲ့တာပါ။ဒါပြင်မာရာလာဂိုအိမ်မှာရှိတဲ့ဘူးတွေထဲမှာထိတ်တန့်လျော့ဝဲအထောက်အထားတွေရှိမနေဘူးဆိုတဲ့အကြောင်းပြချက်နဲ့သမရထရမ့်ရှင်းလင်းတွေကအစိုးရကိုကြီးကွမပေးခဲ့ဘူးလို့တရားရေးဌာနကပြောပါတယ်။အဲ့ဒီလောက်ရဟာသမရထရမ့်နဲ့သူ့ရှင်းလင်းတွေအတွက်ပြဿနာဖြစ်စေနိုင်တယ်လို့မြို့သားလူမျိုးရေးဆိုင်ရာရှင်းလင်းတူဖြစ်သူ Bradley Moss ကပြောပါတယ
်။ What made this worse?The reason that I think this will result in an indictment
ဒီမှုအတွက်အခြေအနေပိုဆိုးသွားစေပြီးဆွဲချက်တင်တဲ့အထိဖြစ်လာနိုင်တယ်လို့ကျွန်တော်ထင်တဲ့အချက်တွေကတော့အထောက်အထားတွေကိုဖွက်ထားတာနဲ့ဥပဒေကိုလေးစားလိုက်နာခြင်းမရှိတဲ့အချက်တွေဖြစ်ပါတယ်တပ်သိအထောက်အထားအသစ်တွေနဲ့အဲ့ဒါတွေကိုသမ္မတထရမ့်တို့အဖွဲ့ကဖုံးကွယ်ထားခဲ့တယ်ဆိုတဲ့အချက်တွေကိုလည်း FBI ကတွေ့ခဲ့ပါတယ
်အထောက်အထားတွေနဲ့ပတ်သက်လို့သမ္မတထရမ့်ဟာရာဇဝတ်မှုနဲ့ဆွဲချက်တင်ခါရခြင်းရှိပေမဲ့အလင်းအမြန်ဖြစ်လာမယ်လို့တော့သူ့အနေနဲ့မထင်ကြောင်းBradley Moss ကဆက်ပြောပါတယ
် You don't bring this kind of indictment unless you have a rock solid case
ကိုဘက်ကတကယ်ကိုခိုင်မာတဲ့အထောက်အထားတွေမရှိဘဲဒီလိုအမှုမျိုးမှာဆွဲချက်တင်ဖို့မလွယ်ပါဘူးအခုချိန်မှာအစိုးရဘက်ကဆွဲချက်တင်ဖို့အဆင်သင့်မဖြစ်သေးပေမဲ့လာမယ့်လအနည်းငယ်အတွင်းမှာဖြစ်လာနိုင်ခြေရှိပါတယ
်တရားရေးဌာနအနေနဲ့အရင်သမရဟောင်းတယောက်ကိုဆွဲချက်တင်လိုက်တဲ့အတွက်နိုင်ငံရေးရာနောက်ဆက်တွဲဖြစ်လာမှာကိုကြိုတင်စဉ်းစားမိမှာမှန်ပေမဲ့တဖက်မှာအမျိုးသားလူညွန့်ရေးကိစ္စကလည်းရှိနေပြန်တယ်လို့ကင်ဘာလီဝဲလေးကပြောပါတယ
်။ But in my mind the much bigger thing that's on the FBI's plate right now
အခုချိန်မှာ FBI နဲ့ CIA တို့ကနိုင်ငံတော်ရဲ့လူညွန့်ရေးကိုဘလောက်အထိများထိခိုက်သွားခဲ့ပြီလဲဆိုတာကိုအပူတပြင်းဖြေရှားဖို့စူးစမ်းနေကြမယ်လို့ကျွန်မထင်ပါတယ်။
ဒီချိုးဖောက်မှုကဘလောက်ကြီးမားတယ်လဲဒေါ်နယ်ထရမ့်ဟာမာရလာကိုအိမ်ကနေပြီးတော့ဒီဆံရဲဆံရဲနေကိုတခြားကိုတည်သွားခဲ့လားကျမတို့မသိသေးတဲ့တခြားလျှို့ဝှက်အထောက်အထားတွေရှိနေမလားဒီထက်ပိုပြီးတော့အရေးကြီးတဲ့မေကွန်းကကျမတို့ရဲ့ပြပရန်သူတွေဒီအထောက်အထားတွေကိုတွေ့နိုင်အောင်သူလုပ်ပေးခဲ့သလားဆိုတာပါပဲ
တမရဟောင်းထရမ့်ကတော့သူ့အနေနဲ့အမှားအယွင်းတစ်စုံတရာလုပ်ခဲ့ခြင်းမရှိကြောင်းညှင်းဆို့ထားပေမဲ့ဒီအထောက်အထားတွေကိုအင်ပြူတော်ကနေဘာလို့တည်သွားတယ်ဆိုတာကိုရှင်းမပြသေးပါဘူးသူ့အိမ်မှာအခုလိုလာရှာတာဟာနိုင်ငံရေးရွေးချက်နဲ့လှုပ်ဆောင်ခြင်းဖြစ်တယ်လို့လွန်လောက်တဲ့အထောက်အထားမပြနိုင်ပဲတရားရေးဌာနနဲ့ FBI တို့ကိုသူကလူမှုကွန်ရက်ပေါ်ကနေပြစ်တင်ဝေဖန်ခဲ့ပါတယ
် Now it's sickening to see the new attacks on the FBI
Republican Party ဝင်တွေက FBI ကိုဝိုင်းဝန်းတိုက်ခတ်နေတဲ့အပေါ်သမ္မတဂျိုးဘိုင်ဒန်ကပြစ်တင်ဝေဖန်လိုက်ပြီး FBI ဝန်ထမ်းတွေဟာသူ့အလုပ်သူလုပ်နေပေမဲ့အသက်အန္တရာယ်နဲ့ချိန်ချောက်ခံနေရတယ်လို့ပြောပါတယ်သမ္မတဟောင်းထရမ့်ရဲ့အထောက်အထားတွေကိစ္စနဲ့ပတ်သက်လို့တရားရေးဌာနရဲ့လှုပ်ဆောင်မှုတွေမှာသူ့အနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ကြောင်းသမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဟောင်းထရမ့်နဲ့ပတ်သက်တဲ့အခင်းအကျင်းတွေကိုကိုဇော်ဝင်းလိုင်ပြောပြသွားတာပါအခုတော့ဗြိတိန်နိုင်ငံဘက်ကဘာတွေဖြစ်နေသလဲဆိုတာကိုလည်းကြည့်အောင်ပါဇူလိုင်လထဲမှာဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ရာထူးကနေအနားယူပြီးနှစ်လနီးပါးအကြာမကြာခင်ရက်ပိုင်းမှာဗြိတိန်ဝန်ကြီးချုပ်အသစ်တင်မြှောက်တော့မှာဖြစ်ပါတယ်ဗြိတိန်ရဲ့မဟာမိတ်ယူကရိန်းစစ်ပွဲအပါအဝင်နောက်တက်မဲ့ဝန်ကြီးချုပ်ဆက်ခံမဲ့စိန်ခေါ်မှုတွေအကြောင်း VOA သတင်းတော့ Henry Richway ရဲ့ကသတင်းပေးပို့ထားတာကိုမတ်အီတန်စင်ကပြောပြမှာဖြစ်ပါတယ်ခင်ဗျာ
နံပါတ်10 Downing Lane ကဝန်ကြီးချုပ်အိမ်ယာမှာအိမ်ပြောင်းပေးဖို့ကားတွေအသီးသီးနဲ့ဝန်ကြီးချုပ်ဟောင်း Boris Johnson အိမ်ယာကနေပြောင်းပေးလိုက်ပါပြီသူ့ကိုအစားထိုးဖို့ Conservative Party ဝင်တွေရွေးချယ်ရမှာဖြစ်ပါတယ်ဗန်နာယေးဝန်ကြီးဟောင်းရီရှိဆူနက်နဲ့လက်ရှိနိုင်ငံခြားရေးဝန်ကြီးလစ်ထရပ်စ်တို့ရှင်ပြိုင်နေကြတာဖြစ်ပြီးတော့စစ်တမ်းတွေအရဝန်ကြီးထရပ်စ်ကိုသဘောကျသတင်းများတာကိုတွေ့ရပါလိမ့်။နောက်တက်မဲ့ဝန်ကြီးချုပ်အရင်ဆုံးရင်ဆိုင်ရမှာကတော့ယူကရိန်းစစ်ပွဲအရေးပဲဖြစ်ပါလိမ့်။ဖေဗရီလကလေးကစလို့ယူကရိန်းစစ်ပွဲအတွက်ပြည်တင်ကဒေါ်လာ 2.8 ဘီလီယံပိုးစစ်လက်နက်ပစ္စည်းတွေထောက်ပံ့ပေးနေတာဖြစ်ပြီးအမေရိကန်ပြည်ရင်ပြည်တင်ကအများဆုံးထောက်ပံ့ပေးနေရတယ်ဖြစ်ပါလိမ့်။ဒီလိုတွေထောက်ပံ့တဲ့အတွက်ဝန်ကြီးချုပ် Boris Johnson ကိုယူကရိန်းဘက်ကသဘောကျပေမဲ့လေသူရာထူးကနေဆင်းသွားတဲ့နောက်ပိုင်းပြည်ထောင်တဲ့ယူကရိန်းရဲ့ဆက်ဆံရေးပြောင်းသွားမလားဆိုတာကိုတော့စောင့်ကြည့်ရအောင်ပါ။အကယ်၍ဝန်ကြီး Truss သာအနိုင်ရမယ်ဆိုရင်တော့အပြောင်းလဲရှိမှာမဟုတ်တော့ဘူးလို့ London King's College ကနိုင်ငံရေးလေ့လာသုံးသပ်သူတယောက်ကပြောပါရီ
She's also committed to increasing
UK နိုင်ငံရဲ့ကာကွယ်အသုံးစရိတ်ကိုလည်းနိုင်ငံအသက်တွင်ဝင်ငွေရဲ့300ခန့်နှုန်းလောက်သုံးဖို့ရည်ရွယ်ထားပြီးတော့ယူကရိန်းကိုလည်းစစ်လက်နက်ဆက်ပြီးထောက်ပံ့သွားဖို့ဝန်ကြီးထရက်စ်ကတန်တိတ်ထန်ချထားတာပါ
ယူကရိန်းပြည်ပခအပြင်ပြည်တွင်းနှက်ဆဲမိဖို့နဲ့လောင်စာဆီဈေးတွေလည်းတက်မှုတွေကိုလည်းဖြည့်ရှင်းရအောင်မှာဖြစ်ပါလိမ့်ကိုဗစ်လွန်စီးပွားရေးအကျတဲ့နဲ့စီးပွားရေးပြတ်ကတ်ဆိုင်နိုင်ခြေရှိနေတာကြောင့်ဒီနှစ်အောက်တိုဘာလကျရင်လျှက်ဆဲမိဖို့နဲ့လောင်စာဆီဈေးက80ရာခိုင်နှုန်းတက်မယ်လို့တွက်ချက်မှန်းဆထားပါလိမ့်
Families just cannot afford anything
ဒီသားစုတွေကဘလို့မှမတက်နိုင်ကြတော့ပါဘူးအတော့ဆိုးပါတယ်မီတာကမပေးနိုင်လို့စောင်းရည်မှာအိမ်ကိုအနှွေးတက်မပေးနိုင်တဲ့အတွက်ဗြိတိန်မှာတစ်နှစ်ကိုလူသသောင်းလောက်တည်ဆုံးကြရပါတယ်။ဒီထက်ပိုများလာတော့မှာပါ
။ပြည်သူတွေမီတာကနဲ့တခြားအသုံးစရိတ်ပေးနိုင်ဖို့အစိုးရထောက်ပံ့ကြတော့ပေးမှာမဟုတ်ဘူးလို့ဝန်ကြီး Truss ကဆုံးဖြတ်ထားပြီးတော့အစိုးရအနေနဲ့အခွန်လျှော့ကောက်ဖို့ကိုတော့သူကထောက်ခံပါတယ်
။ What's important is that
စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့အရေးကြီးပါတယ်။
ဗြိတိန်နဲ့ဥရောပတိုက်နိုင်ငံတွေကြားမှာဆက်ဆံရေးလည်တင်းမာနေပါလေ။မြောက်လန်တိတ်စာချုပ်အဖွဲ့နေတိုးမဟာမိတ်ဖြစ်တဲ့ပြင်သစ်နိုင်ငံဟာဗြိတိန်နိုင်ငံရဲ့ရန်သူလားမိတ်ဆွေလားဆိုတဲ့မေးခွန်းကိုဝန်ကြီးထရပ်စ်ရဲ့မဲဆွယ်စီယုံရခီးစဉ်အတွက်မှာသူ့ကိုမေးခဲ့ရမှာတော့အခုလိုပြန်ဖြေခဲ့ပါလေ
။ The jury's out. But if I
ကျွန်တော်ဝန်ကြီးချုပ်ဖြစ်လာရင်တော့ပြင်သစ်သမ္မတရဲ့ပြောဖို့မဟုတ်ဘဲနဲ့အလုပ်ပေါ်မူတည်ပြီးတော့ဆုံးဖြတ်မှာပါ။
ဥရောပသမဂ္ဂနဲ့ဗြိတိန်ကြားကုန်စည်တင်ပို့ရမှာဗြိတိန်ပိုင်မြောက်ပိုင်းအိုင်ယာလန်နဲ့အိုင်ယာလန်နိုင်ငံကြားတင်းမာတဲ့စီကန်းဆက်မထားဖို့ကို Northern Ireland Protocol နဲ့သဘောတူထားတာဖြစ်ပါတယ်။ Northern Ireland Protocol သဘောတူညီချက်ဟာဗြိတိန်နိုင်ငံဥရောပသမဂ္ဂတွေကနေထွက်တဲ့ Brexit သဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးတော့ဝန်ကြီးချုပ်ဟောင်း Boris Johnson လက်မှတ်ရေးထိုးသဘောတူထားခဲ့တာပါ။ဒါကိုဖျက်သိမ်းဖို့ဝန်ကြီး Liz Truss ကဆုံးဖြတ်ထားပါတယ်
။ That could lead in time to
တချိန်ကြာရင်ဗြိတိန်နဲ့ဥရောပသမဂ္ဂကြားကုန်သွယ်ရေးစစ်ပွဲဖြစ်လာနိုင်ပါတယ
်ဝန်ကြီးချုပ်ရာထူးနေရာကိုရဖို့ဝင်ပြိုင်ကြတဲ့သူနှစ်ယောက်လုံးက Conservative Party အဖွဲ့ဝင်တွေကိုဆွဲရမှာဖြစ်ပါတယ
် The UK is entering into this new
ဗြိတိန်နိုင်ငံဟာပြည်တွင်းစီးပွားရေးအကျပ်တဲတွေမှာနိုင်ငံတကာပြဿနာဖြစ်တဲ့ Ukraine အရေးကိုပါရင်ဆိုင်နေရချိန်မှာဗြိတိန်နိုင်ငံရဲ့ခေါင်းဆောင်တွေကလည်းအဓိကပြဿနာတွေကိုကောင်းကောင်းမတိုင်တွယ်နိုင်ပဲဖြစ်နေတာပါ
တင်းလာနေစက်တင်ဘာလ9ရက်နေ့မှာတော့ဝင်ကြီးချုပ်အစ်စ်ရွေးပီးပြီဖြစ်မှာပါရှင
်မိတ်တန်းဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာသတင်းတပုတ်ကိုလည်းနားဆင်ရပါမယ်မြန်မာစစ်ကောင်စီနဲ့ဒီသတင်းပတ်ထဲငင်းငင်းရေးဆွေးနွေးခဲ့တဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့ကနှစ်ဖက်ဆွေးနွေးမှုတွေကိုညှိနှိုင်းဖို့အချိန်ယူရအောင်မယ်လို့ပြောကြားလိုက်ပါတယ်တစ်ချိန်တည်းမှာပဲ RCSS အဖွဲ့ဝင်အဖြစ်ပါဝင်တဲ့ငင်းငင်းရေးလုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့PBSD နာယကအဖြစ်ကနေနှုတ်ထွက်မဲ့အကြောင်းကရင်အမျိုးသားအစည်းအရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းကြေညာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးနိုင်ငံရေးလှလာသုံးသက်သူဦးတန်းစိုးနိုင်ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာပါ
။ဟုတ်ကဲ့ RCSS ဥက္ကဋ္ဌဗိုလ်ချုပ်ကြီးရက်စစ်ဦးဆောင်တဲ့အဖွဲ့အနေနဲ့လက်ရှိအထွေထွေအကြံတဲတွေပါဝင် Federal ရေးဆွေးနွေးကြရမှာစစ်ကောင်စီဘက်ကလည်း2008ဖွဲ့စည်းပုံပြင်ဆင်ရေးဆွေးနွေးခဲ့ပြီးဆက်ဆွေးနွေးဖို့အသင့်မဖြစ်အချိန်လိုသေးတာကြောင့်အခုလိုကြေညာတာပါလို့ထုတ်ပြန်ခဲ့ပါတယ်။ဘာကြောင့်အခုလိုထုတ်ပြန်တာဖြစ်နိုင်ပုံကိုမြမရေးလိလသုံးသက်သူဦးတန်းစိုးနိုင်က
RCSS ကအခုဆွေးနွေးရတာအသင့်မပြေဘူး။အဲ့တော့တတိယကြိမ်ပြန်ပြီးဆွေးနွေးမယ်ဆို။သူကတော့စစ်ကောင်စီနဲ့ဆက်ပြီးတော့လက်နက်ကင်ပဋိပက္ခမဖြစ်ဖဲနဲ့သူ့ခွင့်ရည်တွေရအောင်ယူနိုင်မလဲဆိုတာကိုစဉ်းစားပြီးတော့တတိယကြိမ်လို့သူကမျောမှန်းနေတာ10ချိန်ဆက်ပြီးတော့ဆွေးနွေးလေစစ်ကောင်စီကတော့အဲ့ဒီသူတို့လူချင်းတဲ့အမျိုးသားခွင့်ရေးကိုလက်နဲ့ကင်တောင်းဆိုလို့မရဘူးလက်နဲ့ကင်ညင်လို့ရှိရင်စစ်ကောင်စီရဲ့ကြီးကြပ်ကုတ်ကွဲမှုအောက်မှာဆက်လျက်ရည်လိုရတယ်အဲမင်းတို့နိုင်ငံရေးခွင့်ရေးတွေတောင်းဆိုခြင်းနဲ့ဆိုတော့မင်းတို့လက်နဲ့စွန့်ရက်သားလို့အဲ့ဒီအလုပ်ကိုလည်း RCSS ကလုပ်မဲ့သဘောမရှိပါဘူးအဲ့ဒီချင်းတွေရဲ့အမြင့်ဆုံးကတော့ဆက်လက်ပြီးတော့နိုင်ငံရေးပြည်ပခန့်နေပြီးတော့စီးပြည်ပခန့်ဒီအတွင်ပြောင်းသွားမဲ့အနေထားပါပဲ
ဒီ RCSS ချမ်းလက်နက်ကိုင်အဖွဲ့မတိုင်ခင်တခြားတိုင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ ALP ရခိုင်လူမျိုးရေးပါတီ PNL ပို့အမျိုးသားလူမျိုးရေးအဖွဲ့ချုပ် LDU လာဟုဒီမိုကရက်တစ်အစည်းအရုံးခေါင်းဆောင်တွေပေါင်းပြီးပြီးခဲ့တဲ့ပတ်ကစစ်ကောင်စီနဲ့လူသဘောဆွေးနွေးရမှာလဲအလားတူလက်နက်ဆက်ကိုင်လို့ရင်စစ်တပ်အောက်မှာဝင်ဖို့ဒါမှမဟုတ်နေကြာဆောင်တက်လုပ်ဖို့ပြောခဲ့ပါတယ်စစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်လည်းအလားတူလုပ်ဖို့ပြီးခဲ့တဲ့တနင်္လာနေ့ကစစ်ကောင်စီကက်ဘိနက်အစည်းအဝေးမှာပြောခဲ့တာမို့တည်ထက်တဖွဲ့တည်းတွေ့တဲ့ RCSS နဲ့လည်းဒီကိစ္စပြောနိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဦးတန်းစိုးနိုင်ကဆက်ပြီး
အဲ့ဒီကိစ္စတွေက RCSS အနေနဲ့ပြီးခဲ့တဲ့အတွေ့အကြုံကြီးပြန်ကြည့်လိုက်လို့ရှိရင်အခုစစ်ကောင်စီကထုတ်ပြန်တဲ့သဘောထားအစ်စ်မဟုတ်ပါဘူးဦးတန်းရွှေလက်ထက်ကလည်းအဲ့ဒီသဘောထားပါပဲဗမာပြည်မှာတပ်မတော်ဟာတခုတည်းရှိရမယ်လက်နက်ကိုင်အင်အားစုမင်္ဂလာတမရောရဲ့အုတ်ချုပ်မှုအောက်မှာရှိရမယ်တကယ်လို့လက်နဲ့ကြိုက်ပြီးတော့ခုနလိုဖက်ဒရယ်ဒီမိုကရေစီခွင့်ရည်တွေအတွက်ဆက်လက်ပြီးတောင်းဆိုနေမယ်ဆိုလို့ရှိရင်တော့စစ်တပ်အနေနဲ့လက်ခံနိုင်မယ်အဲဒါကြောင့်လက်နဲ့ကြိုက်ဖွဲ့စည်း EAO အဖြစ်ကပြုတ်သွားတဲ့ဖွဲ့စည်းတွေအများပြားရှိပါဥပမာအားဖြင့်အရင်တော့ DNL ဖလောင်းအဖွဲ့လက်မခံတဲ့အတွက်လက်နဲ့ဒီဂျမ်ဖက်ရှုပ်သိမ်းခံတယ်စစ်တပ်နဲ့ဝိုင်းပြီးတော့နောက် KNB မှာအင်းဒီလူမျိုးပေါင်းစုံလူမျိုးရေးဖွဲ့ဆိုရယ်ကိုထွန်းကျော်တို့ဖွဲ့သူတို့ဖွဲ့ကတော့နိုင်ငံရေးတောင်းဆိုမှုတွေသူတို့သိမ့်မလို့တော့ဘူးတမရုံနဲ့စက္ကဆရဲ့အုံမှာနေကြာဆောင်တာလုတ်ပြီးတော့ရက်တည်နေရတဲ့အခြေအနေရှိပါတယ
်အခုလိုတိုင်းသားတက်တွေအတွက်အကဲဆက်ပြီးတော့တပ်ပုံစံပြောင်းဖို့အသင့်မဖြစ်သေးတဲ့ကိစ္စရုတ်တရက်ကြဲကြဲလောင်လောင်ဖြစ်ပေါ်လာခဲ့ပြီးတစ်ချိန်တည်းမှာ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကလည်းNCA ဖြစ်ရဲ့လက်မှတ်ထိုးအဖွဲ့တွေပေါင်းဖွဲ့ထားတဲ့ PPSD အဖွဲ့ကနေနိုင်ငံအဖြစ်ကနှုတ်ထွက်ကြောင်းကြေညာတာကဒီကိစ္စနဲ့ဆက်ဆက်နိုင်တယ်လို့သုံးသပ်မှုတွေရှိနေချိန်မှာဦးတန်းစိုးနိုင်ငံ
PPSD ထဲမှာပါဝင်တဲ့အဖွဲ့တွေဟာတကယ်ကြဗမာပြည်မှာဖြစ်နေတဲ့အခုစီးပရိပခတွေနဲ့ဒီနေ့လှုပ်ရှားမှုတွေမှာမပါပါဘူးအဲ့တော့ဒီထဲမှာဆိုရင်တုံတရားအင်အားရှိတာ RCSS ရှိတယ်ဗျာ KNU ရဲ့အစိတ်ပိုင်းတစ်ပိုင်းရှိတယ်အဲ့တော့ဒါမဲ့အခု KNU အနေနဲ့အူမူဒူစီဖိုရဲ့ခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့တပ်မခွန်တစ်ခုရှိတယ်နဲ့ဘယ်တပ်မကမှနာဂန်ကောင်တယ်ပေါ်တာမရှိပါဘူးဒီ NCA A ကိုဆက်လက်အကောင့်ထယ်ပေါ်ရင်မူဒူစီဖိုနဲ့သဘောမတူလို့သူကသူတို့ကဒီစစ်ကောင်စီရဲ့လူငယ်တပ်ဖွဲ့တွေနဲ့ပြင်းထန်တိုက်ပွဲဝင်နေကြတာအဲ့တော့မူဒူစီဖိုမနှုတ်ထွက်လို့ရှိရင်ရှေ့လာမဲ့ KNU ရဲ့ကွန်ဂရက်မှာပြုတ်ချသွားနိုင်တဲ့အနေအထားရှိပါတယ
်တကယ်တော့ဒီနေ့မေလမှာစတင်ခဲ့တဲ့ပထမတစ်ခေါက်ငင်းချင်းရင်စင်တော့ပဲမှာတက်ခဲ့ပြီးဒုတိယတစ်ခေါက်ဆက်တက်ဖို့အလားလာရှိတဲ့ NMSB မွန်ပြည်သိပ်ပါတီပါဝင်တခြားအဖွဲ့တွေအနေနဲ့လည်း ဒီလက်နက်စက္ကန့်ရဲ့ကိစ္စအပေါ်စိုးရိမ်မှုတွေရှိနေတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VUE American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုကျွန်တော်တို့လွှတ်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ2440 51အပြင် VUE ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့တုတ္တဆုံလင်းအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေမတိုင်ခင်မှာအရင်ဦးဆုံးအမျိုးသမီးကဏ္ဍကိုတင်ပြခြင်းပါတယ်ဗီဒိန်ရဲ့တော်ဝင်မင်းသမီးဒိုင်ယာနာမင်းသမီးဟာပြင်သစ်နိုင်ငံပါရီမြို့မှာကားတိုက်တဲ့မတော်တဆမှုနဲ့ကွယ်လွန်သွားခဲ့တာဒီဩဂုတ်လကုန်31ရက်ဗုဒ္ဓဦးနေ့တုန်းက25နှစ်ပြည့်သွားခဲ့ပြီဖြစ်ပါတယ်နှစ်တည်းကြာလာခဲ့ပေမဲ့သူ့ကိုချစ်ခင်သူတွေကတော့လွမ်းစွန့်နေကြဆဲဖြစ်ပါတယ်ဒိုင်ယာနာမင်းသမီးဟာဘယ်လိုပုံကူမျိုးပါလဲအများကမမေ့နိုင်သေးတဲ့ဒိုင်ယာနာမင်းသမီးအကြောင်းတစ်စိတ်တစ်စောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေကတင်ပြထားပါတယ်ခင်ဗျာ
ဖီလီတောဝင်းမိသားစုအကြောင်းစိတ်ဝင်စားရှိကြတဲ့သူတိုင်းဒိုင်ယနာမင်းသမီးဒိုင်ယနာလို့ပြောရင်လူတိုင်းသိကြမှာပါဗြိတိန်တောဝင်းအင်ရှေ့ဆန်ချားစ်မင်းသားရဲ့ပထမကျင်ရတော်ဖြစ်ခဲ့တဲ့မင်းသမီးဒိုင်ယနာဟာတောဝင်းမိသားစုဝင်တစ်ယောက်ဖြစ်ပေမဲ့လို့မောက်မှာထောင်လွှားမှုမရှိဘကာသနာခင်းတဲ့သူ့ရဲ့ပြုမူနေထိုင်မှုတွေကြောင့်ဗြိတိန်ပြည်သူတွေချမ်းသာတာမကကမ္ဘာတဝန်းကပြည်သူတွေကပါသတိပြုတာကိုခံရတဲ့အများချစ်ခင်နေစားရတဲ့သူတစ်ယောက်ပါလူသားချုပ်လူငယ်တွေအများပြားကိုလှုပ်ခဲတဲ့မင်းသမီးဒိုင်ယာနာကိုချစ်ခင်ကြတဲ့သူတွေက Queen of People's Hearts ပြည်သူအသည်နှလုံးဘုရင်မ The People's Queen ပြည်သူဘုရင်မလို့တောင်ခေါ်ခဲ့ကြပါတယ်။သူ့ကိုဘာကြောင့်ဒီလိုခေါ်ကြတာပါလဲ။လူတွေဒီကနေ့အထိသူ့ကိုမမေ့နိုင်ကြသေးတာဘာကြောင့်ပါလဲ။တော်ဝင်မိသားစုအထုပ်ပတ်တိရည်သူလည်းဖြစ်သတင်းတောက်တယောက်လည်းဖြစ်တဲ့ Andrew Morton ပြောတာကိုနားထောင်ကြည့်အောင်ပါ
။ Diana's unique qualities were very muchA humanitarian mission, a tactile nature.
ဒိုင်နာရဲ့ထူးခြားတဲ့ရည်သွေးတစ်ခုဟာသူ့တစ်ပွားကိုစာနာနားလည်ဂရုစိုက်တတ်တာ။လူတွေထွေထွေဆက်ဆံတာ။လူသားချင်းစာနာမှုလုပ်ငန်းတွေတဲ့ကိုထဲထဲဝင်လောက်တာပြီးပြင်တစ်ချိန်တည်းမှာလည်းသူကနှစ်လိုပွဲရာချစ်စရာကောင်းတဲ့ဟာသအမြင်နဲ့ပေါ့ပေါ့ပါပါနေတတ်တဲ့သူဖြစ်နေတာပါ။ဘလောက်အဆိုးတွေကြုံရပါစေရမောစရာဖြစ်အောင်ပြောတတ်ပါတယ်။
ဒီလိုဒိုင်ယနာရဲ့လူသားဆန်မှုကိုအတိအမှတ်ပြုပြောကြတဲ့အထဲမှာသူ့ကိုမကြည်ပြူခဲ့တဲ့သူလို့အများကမြင်ထားတဲ့ဗြိတိန်ဘီမကြီးအဲလိဇဘက်လည်းပါပါတယ်။တော်ဝင်မိသားစုတွင်ပြဿနာတွေရှိခဲ့ပြီးတဲ့နောက်ဘီမကြီးအဲလိဇဘက်ကဒိုင်ယနာကွယ်လွန်တဲ့အချိန်မှာဒိုင်ယနာနဲ့ပတ်သက်ပြီးတော့အစောပိုင်းဘာမှမပြောဘဲနဲ့ရက်အတော်ကြာနှုတ်ဆက်နေခဲ့တာပါ။ဒါဝင်မကြိုက်တဲ့ပြည်သူတွေကတော်ဝင်မိသားစုကိုစိတ်ဆိုးဝေဖန်တာတွေရှိခဲ့တယ်လို့ကွယ်လွန်ပြီးသတင်းတစ်ပတ်လောက်အကြာမှာတော့ဘီမကြီးအဲလိဇဘက်ကဒိုင်ယနာနဲ့ပတ်သက်ပြီးတော့ရုပ်တံကနေတိုင်းမိကိုအခုလိုပြောကြခဲ့ပါဗျ
။ She was an exceptional and gifted human being.
သူမတူအောင်ထူးခြားတဲ့လူသားတစ်ယောက်ပါ။အကောင်းအဆိုးဘလို့အခြေအနေမျိုးမှာပဲဖြစ်ဖြစ်အပြုံးမပြတ်ရင်ဆိုင်နိုင်တဲ့သူပါ။လူတွေအပေါ်ထားတဲ့သူ့ရဲ့နှွေးထွေးကျင်နာမှုတွေကအများအားကြအတူယူစရာဖြစ်ခဲ့ပါဗျ။လူတွေအပေါ်ထားတဲ့သူ့ရဲ့စေနာမေတ္တာစွမ်းအားအထူးသဖြင့်တားနှယောက်ပေါ်ထားတဲ့စိတ်ခွန်အားတွေအတွက်ကျမကိုယ်တိုင်လေးစားအားကြဂုဏ်ယူရပါတယ
်ဘေမတ်ကြီးအဲလိဇဘက်အပါဝင်အထင်ကရပုံကိုယ်တွေကအခုလိုပြောကြတာဟာဘာကြောင့်ပါလဲမင်းသမီးဒိုင်ယနာဟာဘယ်လိုလူမျိုးလဲဒိုင်ယနာအကြောင်းတစ်စီစောင်းပြန်ကြည့်အောင်ပါ1962ခုနှစ်ဇူလိုင်လတရက်နေ့မှာမွေးဖွားခဲ့တဲ့ဒိုင်ယနာဟာတော်ဝင်မိသားစုနဲ့နီးစပ်တဲ့ချမ်းသာကြွယ်ဝတဲ့အထက်တန်းလွှာမိသားစုကဆင်သက်လာတဲ့သူပါ1982ခုနှစ်မှာအသက်20အရွယ်ဒိုင်ယနာဟာဗြိတိန်အင်ရှေ့ဆန်မင်းသားချားစ်နဲ့လက်ထပ်ခဲ့ပြီးသားနှစ်ယောက်ထွန်းကားခဲ့ပါတယ်။ငယ်ရွယ်ချိုးမိုးလှပတဲ့မင်းသမီးလေးနဲ့အင်ရှေ့ဆန်မင်းသားတို့ရဲ့
သားရပျော်ရွှင်ဖွယ်ရအချစ်ဆက်လန်းလေးလို့အပြင်ဘက်ကကြည့်ရင်ထင်ရနိုင်ပေမယ့်တကယ်တမ်းမှာတော့မင်းသမီးဒန်ယာနာရဲ့အိမ်နောက်တဲ့ဘဝကကြည်ကွဲစရာတွေနဲ့ပြည်နေကြတာပါ Charles မင်းသားဟာဒန်ယာနာနဲ့လက်ထပ်ခဲ့ပေမယ့်လို့သူ့ရဲ့အချစ်ဦးဖြစ်တဲ့လက်ရှိချင်းရတော့ကမလာပါကာဘိုးစ်ကိုပို့ပြီးတော့တန်ရောစင်ထားဂယူဆိုက်ခဲ့လို့အိမ်နောက်ရေးမှာအဖို့ချစ်တွေဖြစ်ခဲ့ရပါတယ်ဒီလိုအိမ်နောက်ရေးအဆင်မပြေလို့ဒိုင်ယနာဟာသူ့ကိုယ်သူတက်တည်ဖို့အထိကြိုးစားခဲ့ရတာရှိတယ်လို့အစားအသောက်မမှန်တဲ့ယောဂါတစ်မျိုးကိုပါခံစားခဲ့ရတယ်လို့ဒိုင်ယနာအကြောင်းဖြစ်ရမယ့်စာအုပ်ထဲမှာစာရေးသူအန်ဒရူးမော်ဒန်ကရေးခဲ့ပါတယ်အဆုံးမှာတော့မပြေလည်တဲ့အိမ်နောက်ရေးကိုအဆုံးသတ်ဖို့1992ခုနှစ်မှာစလုပ်ခဲ့ကြပြီး1996ခုနှစ်မှာတော့Charles မင်းသားနဲ့တရားဝင်လမ်းခွဲခဲ့ပါတယ်။အဲဒီအချိန်ကစလို့ Pride လုပ်ငန်းတွေနဲ့ပဲသူ့ရဲ့ဘဝကိုအပြည့်မြုံနှံခဲ့ပါတယ်။ဒီလိုဆိုတော့အိနာခွဲပြီးတော့မှလူသားအချို့ပြုလုပ်ငန်းတွေကိုလုပ်ခဲ့တာလားဆိုရင်တော့မဟုတ်ပါဘူး။1980ပြည့်လွန်ကာလတွေကလေးကမင်းသမီးဒန်ယနာဟာအဲဒီအချိန်ကလူမှုအတိုင်းဝိုင်းတဲ့ခွဲခြားဆက်ဆံခံခဲ့ကြရတဲ့ HIV AIDS ဝေဒနာတွေတွေကိုစာနာနားလည်ပြီးကူညီဖေးမှပေးခဲ့တဲ့သူပါ။HIV virus ပိုးအကြောင်းလူတွေနားလည်အောင်ဒီယောဂပိုးကူးစက်ခံရတဲ့သူတွေကိုလူမှုအတိုင်းဝိုင်းကမဖယ်ခြင်းပဲကူညီဆောင်ရှောက်မှုတွေပေးလာအောင်ရှေ့ဆောင်လမ်းပြခဲ့ပါတယ်ဒီလိုဆောင်ရွက်မှုတွေကြောင့်ပဲနှလုံးသားလှသူတယောက်အဖြစ်နဲ့သူ့ကိုလူတွေကအမှတ်ရနိုင်ကြအောင်မှဖြစ်တယ်လို့သတင်းမီဒီယာလုပ်ငန်းတွေအတွက်ဥပဒေအကျိုးဆောင်ပေးတဲ့ရှေ့နေ Mark Stephens ကပြောပါတယ်
I mean, I think Diana's image has lived long and her legacy has endured
Diana ဆိုတဲ့ပုံရိပ်သူချန်ရိပ်ခဲ့တဲ့ကောင်းမွေတွေကအချိန်တွေအကြာကြီးဆက်ရှိနေဦးမယ်လို့ထင်ပါတယ်။တချိန်က HIV ရောဂါသည်တွေကိုလူတွေနားမလည်ခဲ့ကြသလိုဘယ်သူကမှထိတွေ့ပြောဆိုတာမလုပ်ချင်ခဲ့ကြပါဘူး။လိင်တူဆက်ဆံသူတွေကြားဖြစ်တဲ့ရောဂါဆိုးတစ်ခုလို့ပဲသတ်မှတ်ခဲ့ကြပြီးရှောင်ကြပါတယ်။ဒီလိုလူတိုင်းပြစ်ပယ်ရှောင်ကျင်ကြတဲ့ HIV AIDS ရောဂါသည်တွေကိုဒိုင်ယနာကကိုယ်တိုင်တွေ့ဆုံဖေးမခဲ့ပါတယ်။သူ့ရဲ့အရင်းအနှီးဆုံးမိတ်ဆွေတဦးဒီယောဂာနဲ့ဆုံးပါသွားခဲ့တာကြောင့်လေဒီယောဂာသည်တွေကိုသူကပို့ပြီးဖိမခဲ့ပါတယ်ဒီယောဂာသည်တွေနဲ့ပတ်သက်တဲ့လူမှုအတိုင်းအဝိုင်းရဲ့အမြင်အတားအဆီးတွေကိုလည်းသူပယ်ဖျက်ခဲ့ပါတယ
်တော်ဝင်မိသားစုဝင်တယောက်ဖြစ်ရှိခဲ့ခြင်းကတည်းကလူမှုအတိုင်းအဝိုင်းအတွင်းပြစ်ပယ်ဖယ်ခြင်းခံရတဲ့သူတွေဘက်ကရက်တည်ခဲ့တဲ့မင်းသမီးဒန်ယနာဟာနောက်ပိုင်းမှာလည်းလူသားချို့ပြူပရိုက်တာအလုပ်တွေကိုပဲစောက်ချလုပ်ကံခဲ့တယ်လို့ကမ္ဘာတဝန်းအပြည့်မဲ့ကလေးငယ်တွေအပါအဝင်လူတွေအများပြားကိုတည်စေတဲ့မြေမြုပ်မိုင်းတွေရှင်းလင်းလှုပ်ရှားမှုမှာဦးဆောင်ပါဝင်ခဲ့ပါတယ်။ကမ္ဘာပေါ်မှာမြေမြုပ်မိုင်းအန်ရဲ့အဆိုးဆုံးကြုံရတဲ့နေရာတစ်ခုဖြစ်တဲ့အာဖရိကကြောင်မိုင်းဒေသအန်ဂိုလာကိုကိုယ်တိုင်သွားရောက်ခဲ့ပြီးစစ်ပွဲလက်ကျန်မြေမြုပ်မိုင်းတွေရဲ့အန်ရကိုလူတွေပိုးပြီးသိလာအောင်ကမ္ဘာနဲ့အဝမ်းမြေမြုပ်မိုင်းအသုံးပြုမှုတွေရပ်တန့်အောင်လှုံ့ဆော်ခဲ့ပါတယ်။သူ့ရဲ့ကြိုးပမ်းမှုတွေကြောင့်ပဲမြေမြုပ်မိုင်းအသုံးပြုမှုတာစီအော်ဒဝါသဘောတူညီချက်ကိုကမ္ဘာနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးပြဋ္ဌာန်းတဲ့အထိဖြစ်လာခဲ့ပါတယ်။ဒါရီယာဒိုင်ယနာကိုကမ္ဘာကအတိမတ်ပြုခဲ့ရတဲ့လှုပ်ဆောင်မှုတွေပါ။ဒါကြောင့်လဲသူကွယ်လွန်ခဲ့တာ25နှစ်ရှိလာတဲ့တိုင်အောင်သူ့ကိုလူတွေကမေ့လျော့မသွားခဲ့ပါဘူး။ဒိုင်ယနာဟာဒီကနေ့ခေတ်အမျိုးသမီးတွေအတွက်လေးစားအတူယူစရာအမျိုးသမီးတစ်ယောက်ပါလို့ဘယ်လ်ဂျီယံနိုင်ငံသူအစ္စလိုင်းဂယ်ဆင်ကပြောပါတယ်
။ Je pense qu'elle est vraiment devenue une icône.
လူရန်ချီကျူရတဲ့ပုံကိုတရားလို့ထင်ပါတယ်။အမိကိုကင်းကင်းရက်တည်ရဲ့လွတ်လပ်တဲ့အမျိုးသမီးတယောက်ပါ။ပြီးတော့ခင်နဲ့အညီဖက်ရှင်ကြကြလဲဝတ်စားနေထိုင်နေ။ဒါတွေကဒီကနေ့ခေတ်လူငယ်အမျိုးသမီးတွေအားလုံးအတွက်အတူယူစရာစံပြပုံကိုတယောက်ပါပဲ
။အထက်တန်းလွာတော်ဝင်မိသားစုမှနေထိုင်ရသူဖြစ်ပေမဲ့အခြေခံလူရန်စားတွေနဲ့တသားတည်းရှိမှုကိုပြခဲ့ပြီးလူသားဆန်ဆန်ရက်တည်နေထိုင်ခဲ့တဲ့မင်းသမီးဒန်ယနာဟာစင်ရနွန်ပါသူတွေယောဂဗရတွေကြောင့်လူမှုအတိုင်းဝိုင်းတွင်ဖဲချင်းခရရတဲ့သူတွေကိုသူ့ဘဝတလျှောက်ဖေးမကူညီခဲ့ပါတယ်။ဒါကြောင့်လဲသူဟာကမ္ဘာမှာလူသိအများဆုံးအမျိုးသမီးတစ်ယောက်ဖြစ်ခဲ့တာလို့သမိုင်းပညာရှင် Ed Owens ကပြောပါတယ်
။ I think we need to remind ourselves that she was probably the best known woman in the English speaking world.
အင်္ဂလိပ်စကားပြောကမ္ဘာမှာတော့သူဟာဒုတိယမြောက်အလိဇဘက်ဘီယမာကြီးပြီးရင်လူသိအများဆုံးအမျိုးသမီးတစ်ယောက်ဆိုတာကျွန်တော်တို့မမေ့သင့်ပါဘူး။သူရဲ့ပြုမှုနေထိုင်မှုနဲ့ကြောင့်လူအများရဲ့ချစ်ခင်လေးစားမှုအကြီးအကျယ်ရခဲ့ရာကနေချီကွဲစရာအဖြစ်ဆိုးနဲ့အသက်ငယ်ငယ်မှာပဲဆုံးပါသွားရတဲ့အခါမှာတော့ရှမ်းရှမ်းတောက်အောင်မြင်မှုတွေအားလုံးယုတ်ချီးရပ်သွားခဲ့ရပါတယ
်။ဒီလိုအများချစ်ခင်လေးစားခံရတဲ့မင်းသမီးဒန်ယနာဟာချီကွဲစရာအဖြစ်နဲ့ဘဝကိုအဆုံးသတ်ခဲ့ရရှာတာပါ။ Charles မင်းသားနဲ့တရားဝင်ကွာရှင်းပြက်ဆဲခဲ့ပြီးတဲ့နောက်ပိုင်းအစ်ချစ်တထေးသား Judy Fayette နဲ့ချစ်သူကြီးစားဖြစ်ခဲ့တဲ့မင်းသမီးဒန်ယနာဟာ1998ခုနှစ်ဩဂတ်လ31ရက်နေ့မှာသူ့ချစ်သူနဲ့အတူပြည်သက်နိုင်ငံပါရီမြို့မှာမတော်တဆကားမောက်ပြီးကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်ချိန်မှာတော့အသက်36နှစ်သာရှိပါသေးတယ်။သ တို့အတွင်းနောက်ကိုတကောက်ကောက်လိုက်ပြီးဒိုင်ယာနာရဲ့လှုပ်ရှားမှုအားလုံးကိုမှတ်တမ်းယူသတင်းလုံနေကြတဲ့ပါပါရာစီသတင်းသမားတွေကိုရှောင်ကွင်းသွားလာနေရတာကြောင့်အခုလိုအဖြစ်ဆိုကြုံရတာလို့ဆိုပြီးဒိုင်ယာနာရဲ့မောင်အာစပန်ဆာကမီဒီယာတွေကိုပြစ်တင်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်အမင်းသမီးဒိုင်ယာနာရုတ်တရက်ကားမောက်တိတ်ဆုံသွားတယ်ဆိုတဲ့သတင်းကတော့ဗြိတိန်ပြည်သူတွေသာမကကမ္ဘာတစ်ဝန်းကပြည်သူတွေအထက်ပါမယုံနိုင်စရာဖြစ်ခဲ့ရပါတယ်။အဲ့ဒီအချိန်ကဗြိတိန်ဝန်ကြီးချုပ်တိုနီဘလဲကအခုလိုပြောခဲ့ပါတယ်
။ We are today a nation in Britain in a state of shock, in mourning, in grief.
ဒီကနေ့ဟာဗြိတိန်နိုင်ငံအတွက်မယုံနိုင်စရာဝန်းနဲ့ကြေကွဲရတဲ့နေ့ပါပဲ။ကျွန်တော်တို့အားလုံးစိတ်ထိတ်ခိုက်ကြေကွဲကြရပါတယ်။သူဟာတကယ့်ကိုနှွေးထွေးပြီးချစ်စရာကောင်းတဲ့လူသားတစ်ယောက်ပါ။သူ့ဘဝမှာကြေကွဲစရာတွေမကြာခဏတွေ့ကြုံရပေမဲ့လို့ဗြိတိန်နဲ့ကမ္ဘာတဝန်းကပြည်သူတွေရဲ့ဘဝတွေပျော်ရှင်အောင်ဖေးမနှစ်သိမ့်ပေးခဲ့ပါတယ်။ဖြားနာသူတွေတေးလူမျိုးပါဖြစ်နေသူတွေကလေးငယ်တွေအကူအညီလိုတဲ့သူတွေကိုညီမျိုးစုံနဲ့ဖေးမကူညီပေးခဲ့တာတွေသူ့ကိုကျွန်တော်တို့ဂျိန်ဖန်များစွာတတိယနေကြအောင်ပ
ါဟုတ်ပါတယ်မင်းသမီးဒိုင်နာကွယ်လွန်တာ25နှစ်ရှိပြီဖြစ်တဲ့တိုင်အောင်သူ့ကိုချစ်ခင်သူတွေကတော့သူ့ရဲ့အချောင်းကိုပြောနေကြဆဲသူ့အတွက်ဝမ်းနဲ့ကြေကွဲနေကြဆဲပါကွယ်လွန်တာ25နှစ်ပြည့်တဲ့ဩဂတ်လ31ရက်နေ့ကဗြိတိန်မှာရောပြင်သစ်မှာပါသူ့အတွက်အောက်မိပွဲအမှတ်တရဝမ်းသူပန်းငွေချတဲ့သူတွေများပြားရှိခဲ့ပါတယ်အများအကျဆောင်ပရိုက်တာလုပ်ငန်းတွေကိုဒီဇိုင်းနဲ့မှလုပ်ဆောင်ရင်ပြည်သူတွေရဲ့ချစ်ခင်လေးစားတာကိုခံခဲ့ရတဲ့မင်းမီဒိုင်ယာနာကအခုချိန်မှာရှိနေစေတော့အသက်62နှစ်ရှိပြီဆိုတော့ကိုတင်ပြရင်ပြည်သူ့ဖန်အမျိုးသမီးကဏ္ဍကိုထင်သာပဲရင်နာဝင်ပြပါရှင်ဆမဖီဗီထေတာရှင်
မကင်ဖြူထွေးရဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတော့တုတ္တဆုံလင်အမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့အာကာသာရဲသွားမဲ့ပထမဦးဆုံးအမေရိကန်ဌာနေတိုင်းရင်းသူအကြောင်းအပါဝင်စာရာတွေကိုကိုအောင်ကစူးစိတင်ပြထားပါတယ
်နီကိုမန်ဟာအာကာသာကိုသွားမဲ့ပထမဆုံးအမေရိကန်ဌာနေတိုင်းရင်းသူအမျိုးသမီးဖြစ်ပါတယ်ဒီခီးစဉ်အတွက်6နှစ်ကြာစောင့်ဆိုင်ခဲ့ရတာပါ
I'm extremely excited.
တင်ပြရရှင်ရပါတယ်။စောင့်ရတဲ့အချိန်လေးကြာလို့မိမိတန်မိုးမဖြတ်နိုင်စေရပါ
။လာမယ့်အောက်တိုဘာ3ရက်နေ့မှာနိုင်ငံတကာအာဂါသစခန်းကိုသွားမဲ့ NASA ရဲ့ Crew 5အာဂါသခီးစဉ်ကိုမန်းကဦးဆောင်မှာပါ။အာဂါသကိုပထမဆုံးရောက်အမေရိကန်ဌာနေတိုင်းရင်းသားကတော့ John Harrington မှာသူဟာ2002ခုနှစ်မှာအာဂါသကိုသွားခဲ့တာပါ။မန်းဟာဌာနေတိုင်းရင်းသူလည်းဖြစ်တာကြောင့်သူများနဲ့ဒန်းတူအခွင့်အရေးမရသူလူငယ်တွေရှိနေတာကိုလည်းသူကအလေးထားပါတယ်။
You know, to be honest, I think I feel very proud. But you know, the people who are going to be able to do it, and really think about it. You know, you need to be able to do it. You know, you need to be able to do it. You know, you need to be able to do it. You know, you need to be able to do it. You know, you need to be able to
do it. NASA's Agatha Yemuri Yuecheyama, Lane, Lumio,ဘာသာကူးကယ်မှုစာရာရေးအပေါ်မှာအခြေခံစဉ်းစားရွေးချယ်တာမျိုးမဟုတ်ဘဲတဦးချင်းစီရဲ့အရေးသေးပေါ်မှာကြည့်ရွေးချယ်တာလို့သူကပြောပါတယ်။မန်ဟာကယ်လီဖိုးနီးယားမြောက်ပိုင်းဒေသကဝါလကီမျိုးနွယ်စုဝင်ဖြစ်ပါတယ်။သူ့ရဲ့သတင်းကြောင့်ဌာနေတိုင်းရင်းသားအတိုင်းဝန်အတွင်းဂုဏ်ယူကြတယ်လို့ဆိုရတယ
်။ I still live in Northern California area.
ကယ်လီဖိုးနီးယားမြောက်ပိုင်း Round Valley ဒေသကလူမျိုးစုတွေခြေဆိုက်ရမှာကျွန်မနေပါတယ်။အခုတော့ဌာနေအမေရိကန်တွေသတင်းဌာနတွေအပြင်သတင်းဌာနမျိုးစုံကလည်းစိတ်ဝင်စားကြောင်းပြသခဲ့တာအင်မတန်မှကြည်နေရပါတယ်။ဒီလိုခွင့်ရမျိုးရလေသိမ့်ရှိသူတွေအတွက်တော့အလွန်တမူးရှိပါတယ်
။ Crew 5 အာဂါသခီးစဉ်ဟာ NASA ရဲ့ Artemis အာဂါသယာဉ်လွတ်တင်မဲ့အစီအစဉ်တွေရဲ့အစောပိုင်းလွတ်တင်မှုအပြီးမှာစတင်မှာပါ။ Apollo အာဂါသခီးစဉ်တွေအပြီးနှစ်ပေါင်း50လောက်အကြာမှာလာကဘာကနေမတ်ကိုသွားမဲ့ Artemis ခီးစဉ်အတွက်ပိုနီးပညာမြင့်တဲ့နောက်ဆုံးပေါ် rocket ဒုံးရင်ကိုလည်းအသုံးပြုမှာပါ Artemis အာကာသအစီအစဉ်အောင်မြင်ဖို့အတွက်အရေးပါတဲ့သူတို့ရဲ့ခီးစဉ်အစဉ်ပြေချောမွေးဖို့လည်းပြင်ဆင်နေကြောင်းမန်းကပြောရတယ
် And so what we're doing in low earth orbit
အာကာသယာဉ်မှုတွေကိုကဘာပတ်လည်းအနိုင်ပိုင်းမှာတာမဏေထိုင်မှုပုံစံကိုသာမဟုတ်ပဲနီးပညာပိုင်းရောမတ်ကိုသွားရမှာတဆင့်ခံလာကဘာပုံမှာလူသားတွေရရှိနေထိုင်မှုအတွက်လူဝမဲ့လုဆောင်ရမဲ့လုပ်ငန်းအစဉ်စဉ်နဲ့ပတ်သက်ပြီးတော့လေ့ကျင့်သင်ကြားပေးနေတာပ
ါမန်းဟာရေတပ်ဗိုလ်မှူးကြီးဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာမာစတာဘွဲ့ရရှိထားသူပါသူဟာ2013ခုနှစ်ကစလို NASA မှာအလုပ်လုပ်ခဲ့တာဖြစ်ပြီးနှစ်နှစ်အကြာမှာအာကာသယာဉ်မှူးလောင်းတင်နန်းတွေတက်ရောက်ခဲ့ပါတယ် သူဟာအီရက်နဲ့အာဖဂန်နစ္စတန်စစ်မြေပြင်မှာတိုက်လေရင်မောင်းခဲ့သူလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်ရုပ်ရှင်လောကမှာအာဖရိကန်အမေရိကန်ရုပ်ရှင်ဖန်တီးသူတွေဟာနှစ်ပေါင်းများစွာကလေးကရှိနေခဲ့တာပါအခုကအမေရိကန်ပညာရှင်တွေအကြောင်း Los Angeles ကအကယ်ဒမီပြရိုက်မှာပြပွဲပြုလုပ်ပေးနေပါတယ်1898ခုနှစ်ကရိုက်ကူးခဲ့တဲ့ဂန်ဝင်ရုပ်ရှင်မှာလူမဲအမျိုးသားနဲ့အမျိုးသမီးတို့နမ်းနေတဲ့ပုံကိုတွေ့နိုင်ပါတယ်။1898ခုနှစ်ကနေ1952ခုနှစ်အတွင်းရိုက်ကူးခဲ့တဲ့လူမဲရုပ်ရှင်အကြောင်းပြပွဲမှာအခုလိုပြသတာပါ။အမေရိကန်ရုပ်ရှင်လောကရဲ့မနစ်ကဖွင့်လှစ်တဲ့အကယ်ဒမီပြရိုက်မှာဒီပြပွဲကျင်းပတာဖြစ်ပြီးတော့ပျောက်ဆုံးနေတဲ့သမိုင်းကြောင်းတွေကိုပြန်ထုတ်ဖော်တာဖြစ်တယ်လို့ဆိုပါတယ်။
We really wanted to take
လူမဲနုပညာရှင်တွေဒီရုပ်ရှင်လောကမှာဘယ်တော့ကလေးကထဲထဲဝင်ဝင်ပါဝင်ခဲ့တယ်လဲဆိုတာသိစေချင်လို့အခုလိုအချိန်ယူဆောင်ရွက်တာပါ
Hollywood ရုပ်ရှင်လောကမှာလူမဲအနုပညာရှင်တွေခွဲခြားဆက်ဆံခံရပေမဲ့လည်းတရားရည်တည်နိုင်ခဲ့ကြပါတယ
် Independent
African American ပြည်သက်တွေအတွက်ရုပ်ရှင်တွေကိုစိတ်ကြိုက်ဖန်တီးနိုင်ဖို့ African American ရုပ်ရှင် Director တွေအများကြီးရှိပါတယ်
ပြပွဲမှာရှေးခေတ်ရုပ်ရှင်တွေရဲ့ဇာညွန်1943ခုနှစ်ကရိုက်ကူးတဲ့ Stormy Weather ရုပ်ရှင်ကအဝယ်အစား1959ခုနှစ်က Porgy and Bess ရုပ်ရှင်နဲ့တခြားကြော်ညာပိုစတာမျိုးစုံခင်းကျင်းပြသထားပါတယ
်
တော်တော်များများပျောက်ကုန်ကြပါပြီဒီထွင်ဆန်းသစ်မှုတွေနဲ့ရုပ်ရှင်ရိုက်ကူးကြတဲ့အချိန်ကိုအခုကြံ့နေသေးတာတွေကတက်တည်ပြနေပါလိမ့
်ရုပ်ရှင်အမျိုးအစားပေါင်းစုံအများစုကိုအကုန်ကြနည်းနည်းနဲ့ရိုက်ခဲ့ပါတယ်
We have cowboy
ကောင်းမွန်ရုပ်ရှင်စူသားကန်းရုပ်ရှင်လူပွားဆက်ကုံဘောကဆက်လန်းတွေအားလုံးရှိပါတယ်
။1939ခုနှစ်ကရိုက်ကူးခဲ့တဲ့ Reform School ရုပ်ရှင်မှာအဲ့ဒီအချိန်ကရုပ်ရှင်နဲ့ရုပ်မြင့်သံကြားဇလန်းတရားကျော်မှာပါဝင်ခဲ့တဲ့ Louis Bivalle ပြပွဲမှာပါဝင်ပါတယ်။ American တလွှားကဒေသတွေမှာဒီရုပ်ရှင်ကိုရိုက်ကူးခဲ့တာဖြစ်ပြီးဇက်ကောင်တွေကိုလည်းသူတို့ရဲ့အရေးချင်းအလိုက်ရွေးချယ်ခဲ့တာပါ။1940လောက်ကရိုက်ကူးတဲ့ဇလန်းတိုတွေမှာဆိုရင်လေလူမဲဂီတပညာရှင်တွေအကပညာရှင်တွေကိုအဓိကထည့်သွင်းရိုက်ကူးထားပါတယ်1960လောက်အရောက်မှာတော့အသားရောင်ခွဲခြားမှုကိုမီးမောင်းထိုးပြတဲ့ရုပ်ရှင်တွေအသားပေးရိုက်ကူးလာကြပါတယ်1963ခုနှစ်က Lilies of the Field ရုပ်ရှင်အတွက် Sydney Poitier ဟာအကောင်းဆုံးသရုပ်ဆောင်ဖြစ် Oscar ဆုရရှိသွားပါတယ်ခင်ဗျာတန်နစာတုံးနေအရွယ်မော်နီကာအဘာဟတယောက်နောက်ထပ်ကိုယ်ဝန်လွယ်ထားပြီလို့သိချိန်မှာသူဟာဒီကိုယ်ဝန်ကိုဖျက်ချဖို့ဆုံးဖြတ်ခဲ့ပါတယ်အဘာဟာဟာကလေး၃ယောက်မိခင်မှာ
The way they explain the procedure
ဘာတွေလုပ်မလဲဆိုတာသူတို့ရှင်းပြတဲ့ပုံရဆိုရင်အလွန်လွယ်ပါတယ်ကိုယ်ဝန်ဖျက်ချမလားကလေးမွေးမလားဆိုတာမှာကိုယ်ဝန်ဖျက်ချတာကကလေးမွေးလိုက်ရတာထက်ပိုပြီးတော့လွယ်ကူပုံရပါတယ်
1953ခုနှစ်ကစလို့အမေရိကန်နိုင်ငံတော်ဝန်နှစ်ပေါင်း90ကျော်ခွင့်ပြုလာခဲ့တဲ့တရီသားဖျက်ချခွင့်ကိုအရင် Republican သမ္မတ Donald Trump လက်ထက်ကခံရခဲ့တဲ့တရားသူကြီး၃ဦးအပါအဝင် Conservative တရားသူကြီးတွေအများစုလွှမ်းမိုးထားတဲ့တရားရုံးချုပ်ကပြန်ပယ်ဖျက်လိုက်တာပါဒီလိုပယ်ဖျက်ပြီးပြည်နယ်အလိုက်ဥပဒေပြဋ္ဌာန်းခွင့်ပြုလိုက်တဲ့အခါမှာတော့ Ohio ပြည်နယ်ကလည်းနှလုံးခုန်တံကိုစကြရခြင်းတရေသား6ပတ်အရွယ်မှာကိုဝင်ဖျက်ချခွင့်ကိုပိတ်ပင်လိုက်ပါတယ်ဒီအတွက်အခက်တွေ့ကြတာပ
ါ I have to get it done
ဒီကိစ္စအမြန်ပြီးစင်လာပါပြီနောက်ထပ်မဆောက်နိုင်တော့ပါဘူးဒီကိစ္စမပြီးမချင်းတခြားကိစ္စတွေကိုပြစ်ထားရတာပါနောက်ထပ်ကလေးမွေးဖို့စိတ်ပိုင်းဆိုင်ရာအရာရောငွေရေးကြေးအရာရောလုံးဝအဆင်မပြေပါဘူ
းကိုဝင်ဖျက်ချခွင့်ပိတ်ပင်လိုက်ခြင်းကစပြီးတော့ဒေတန်မျိုးကအချိန်ကကိုဝင်ဖျက်ချလိုသူရာနဲ့ချီကိုမိုင်120အဝေးအိန္ဒိယနာပြည်နယ်ကစေကန်းကိုလွှတ်ပြောင်းပေးပါတယ်အဲ့ဒီစေကန်းမှာတော့ဒရေသား73မိနစ်6ရက်အရွယ်အထိဖျက်ချနိုင်ပါတယ
် Now there's a sense of
စိတ်ပူပန်တော့ကရောက်ရတာတွေပြီးအခုလိုဖျက်ချနိုင်တာကြောင့်ကံကောင်းတယ်လို့ပြောကြပေးတယ်ဒီလိုခွင့်ရမရတဲ့တခြားသူတွေအတွက်တော့စဉ်းစားမိပါတယ်
အခုခါမှာတော့အိန္ဒိယနာပြည်နယ်ကလည်းကိုဝန်ဖျက်ချခွင့်အားလုံးနီးပါးကိုတားဆီးလိုက်ပြီးလာမယ့်စက်တင်ဘာ15ရက်နေ့မှာဒီဥပဒေစတင်အသက်ဝင်မှာပါ။ဒါကြောင့်အဘဟဟာအိန္ဒိယနာကိုအမြန်ဆုံးသွားဖို့ဆုံးဖြတ်လိုက်ပါတယ်
။ Like generally in good spirits.
စိတ်ထဲမှာဒီလိုနေမယ်ရှိပါတယ်။စိတ်မကောင်းဖြစ်တာဝမ်းသာတာမျိုးလည်းမရှိပါဘူး။ကိုဘာလို့မှလဲဆိုတာကိုကိုသိပြီးသားပါ
။စိတ်ကန်းကိုရောက်လာတဲ့ဒရီသားဖျက်ချလို့ဒီအများစုကမရင်းချစ်ခံရတာဒရီသားပုံမှန်နေရာမှာမရှိတာတချို့ကတော့ကိုဝင်တားစီအလုပ်မလုပ်တာကြောင့်ဖြစ်ပါလေစေကန်းတွေပြေးလိုက်ရပေမဲ့လည်းတတ်နိုင်သမျှတော့ကူညီသွားမှာဖြစ်တယ်လို့စေကန်းဝန်ထမ်းတွေကပြောပါတယ်ခင်ဗျာ
ဒီအောင်ရဲ့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့လောင်စာစီပြက်လက်နေတဲ့မြန်မာနိုင်ငံအတွက်အရေးပါတဲ့ရေနံလက်ရက်တွင်းနေတဲ့ပတ်သက်လို့ဓာတုပညာရှင်ဒေါက်တာခင်မောင်ညွန်းနဲ့မေးမြန်းပြီး ဒေါခင်မျိုးသက်ကတင်ပြထားပါတယ်ခင်ဗျာ
။နိုင်ငံတကာကုမ္ပဏီတွေနဲ့ရေနံထုတ်နေတဲ့မြန်မာနိုင်ငံမှာပကန်းခစ်ကလေးကလက်ရက်အတွင်းတွင်ရေနံကိုထုတ်ယူသုံးဆွဲခဲ့တာဖြစ်ပြီးမြန်မာနိုင်ငံအလေးပိုင်းနဲ့ရခိုင်ပြည်နယ်တွေမှာဆိုအခုထိတူးဖော်နေကြတာဖြစ်ပါတယ်။နိုင်ငံတွင်တနင်္ဂနွေတပိုင်းတူးဖော်နေတဲ့ရေနံတွင်းကလေးတွေကလည်းနှစ်စဉ်ထုတ်ယူတဲ့ပမာဏကိုစနစ်တကျမှတ်တမ်းတင်ထားတာမရှိပေမဲ့မကွေးတိုင်းမှာဆို2019ရုံကရေနံစီ3တန်းနီးပါးထုတ်ခဲ့တဲ့မှတ်တမ်းတွေရှိနေတာပါ။အခုလိုလက်ရက်တွင်းတွေကလည်းတူးဖော်လို့ရတဲ့ရေနံစိမ်းကပမာဏအတော်များတာတွေ့ရပြီးဒီရေနံစိမ်းတွေကိုဒေသခံတွေကဓာတ်ဆီပြန်ပြီးချက်နေကြသလိုသူတို့ချက်တဲ့ဓာတ်ဆီကလည်းရောလို့ခေါ်တဲ့သူတေသနလောက်ထားတဲ့ octane နံပါတ်68ရောင်လောက်ရှိနေတာတွေ့ရတယ်လို့ဓာတုပညာရှင်ဒေါက်တာခင်မုံညိုကပြောပါတယ်။ဒါရဲ့တွင
်တွေဖြစ်စနေရတယ်ကတော့အများကြီးပေါ့။ဒါရဲ့တွင်ကအခုအရာဝတီအနောက်ဘက်ခြမ်းရှင်းရအနောက်ဘက်ခြမ်းဘက်မှာအများကြီးထွက်တယ်။အာဘယ်လောက်ထွက်လဲဆိုရင်ဒီလေးအတွင်းအပြင်ထုတ်တဲ့ဟာဘုံအပြီးမှဟိုအစိုးရကိုယ်တိုင်ထုတ်တဲ့မင်းဘူးကတော့အဲ့ဒီ6ရင်းနံတွင်းလို့ပြောရတယ်ထွက်တဲ့ဟာတဲ့ကိုအပြင်လေးအတွင်းကပုံပြရတယ်ဒီရေနံတွေကိုတချို့ကျွမ်းကျင်တဲ့လူတွေပြန်ချက်တော့ချက်တဲ့ရေနံတွေကအနည်းဆုံးတော့ CPA run လောက်ရှိတယ်အဲ့တော့အပေါ်ကနေယူတော့ဗောအဆိုးတာကျွန်တော်တို့အောက်မှာကျန်တဲ့ဟာတွေညာတော့နည်းနည်းလေး waste ဖြစ်တာ waste ကတခြားနေရာမှာသုံးရတဲ့ဟာတွေညာသွားတယ
်ရေနံစိမ်းကနေဓာတ်ဆီထုတ်ဖို့အတွက်ဆင်အမြင့်ကြီးဆောက်ပြီးအောက်ကနေအပူပင်းရင်အပေါ်ဆုံးကပထမရတာကအငွေ့ဖြစ်ထွက်လာတဲ့ butane နော်ဓာတ်ဆီကတော့ဒုတိယထွက်လာတာဖြစ်ပြီးနောက် nether နဲ့သူ့ထက်အပူချိန်ပိုးပြီးမြင့်ရင်တော့ jet liner 3C တို့ရေနံစီတို့ diesel စီတို့ကိုရပါတယ်။ diesel ပြီးရင်အောက်မှာတော့ heavy oil တွေနဲ့ကျန်တာကဖျောင်းတို့ရေနံကြီးတို့လို carry ဖြစ်ပါတယ်။ဒေသခံတွေအနေနဲ့နီးစနစ်ကြကြမလုံနိုင်သေးတဲ့အတွက်အလဟသဖြစ်ရတာတွေများနေပေမဲ့သူတို့ထုတ်တဲ့ဓာတ်ဆီကအောက်တိန်ပဝင်နှုတ်နဲ့သတ်မှတ်တဲ့အရေးသွေးအနည်းဆုံး round 78ရှိနေတဲ့အတွက်ဒါကိုစီအနေသုံးကားတွေမှာသုံးနိုင်တယ်လို့ပြောပါတယ်
။သူတို့ကဓာတ်ဆီနေနဲ့သုံးပါလေ။ဒီကြက်ကားတို့ဒီဂျန်နမော်တော်ဆိုင်ကယ်တို့ကသုံးလဲသုံးလို့ကောင်းပါလေ။ဟိုတေးဥပါလာတဲ့ကားတွေကလည်းကျွန်တော်များစီအနေနဲ့သုံးလို့ရတယ်သူတို့သုံးကြပါလေ။ပုတ်ကလေးကကုမ္ပဏီတစ်ခုကလာတဲ့စီတွေခောက်ပြီးသူရင်းနှံချက်တဲ့ဒီတာဝါလေးတစ်ခုလောက်ထားပဲသူလောက်တယ်လို့ပြောတယ်။ကျွန်တော်တို့တော့ခေါ်ပါလေ။ကျွန်တော်လည်းမသွားကြည့်ရဘူး။ပိုရောက်မှပေါက်ကွင်းနေဒုက္ခရောက်မှသူတို့။အနေရအမှန်ကြီးပါလေ။အဲ့မဲ့သူတို့အခုထက်ဒီဘာမှဖြစ်ပါဘူးပမာတွေကတော်တော်လေးကိုတုံနိုင်ခြင်နိုင်စွမ်းရှိတယ်အဲ့ဒီစီတွေကအခုဆိုရင်တော်တော်လေးပိုကောင်းလာတယ်အရင်ကပမာပြမှာအပြင်စီတွေချက်တော့လောက်ပါတယ်အဲ့ဒီအပြင်စီနဲ့မော်တကားမောင်းရင်ပြဿနာအရန်တက်တယ်အခုကတော့တော်တော်လေးကိုကောင်းတယ်လို့ကျွန်တော်သိရတယ်အကွေးတိုင်းတို့ဟိုဘက်ကဒကိုင်းတိုင်းတို့အပေါ်ဘက်ပေါ့ကန်ထူးမာတို့ပုတလင်တို့ဘက်ကဒီနန်တွေအများကြီးထွက်တယ်အဲ့ဒီထွက်တဲ့ဟာတွေကိုပညာရှင်တချို့ပေါ့အဓိကအားဖြင့်သူတို့ကလက်တွေ့လောက်ထားတဲ့ပညာရှင်တွေလို့ပေါ်တယ်လို့တော့အစစီချက်ပါသူရောင်းကြပါလေ။အစည်းအဝါလည်းတော့ဖြစ်ကြပါလေ
။အခုလိုစနစ်တကျမဟုတ်တဲ့အန်ဒီရဲ့တိတ်ကြီးတဲ့ဓာတ်ဆီထုတ်လုပ်မှုတွေကဒေသခံတွေရဲ့လောင်စာဆီလိုအပ်မှုကိုဖြည့်ဆည်းပေးနေတာပါ။တကယ်တော့ဒီရင်းနှံစိမ့်တွေကိုအစိုးရကတာဝန်ယူပြီးစနစ်တကျထုတ်လုပ်သုံးဆနိုင်ဖို့အတွက်စီမံပေးတယ်လို့အကြံပေးပါတယ်
။တကယ်တကယ်တော့ဗမာပြည်မှာတာမယာကံထင်တယ်။တာမယာကံမှာမန်းတာမယာကံမှာရင်းနှံချက်စိတ်ရောတစ်ခုရှိတယ်။အဲ့ရင်နာချက်စိတ်ရောအစားလုပ်ကလေးကရင်နာအကောင်းစားတွေမှာသူကသုံးဖို့စဉ်းစားရတာကျွန်တော်တို့ဘုံမှာပြည့်ရင်နာလည်းတကယ်တည်းတော့ကောင်းပါလေအာရဗ်ကလာတဲ့ရင်နာပေါ့လေဒီတရုတ်ပြည်ကသွင်းတဲ့ရင်နာကတော့ဆာဖာတွေများလေအဲ့ဆာဖာတွေများတဲ့ရင်နာကဒီမန်တမေယကကရင်နာချက်စိတ်ရောချက်လို့မရဘူးလို့ပညာရှင်တွေပြောတယ်တကယ်တော့မရဘူးဆိုတာမရှိပါဘူးချက်လို့ရပါတယ်ဆက်ကတော့မြန်မြန်ပြက်တာနဲ့တင်းတင်းပြက်တာပဲရှိတယ်ဘုံမှာပြည့်စီတယ်အဲ့လိုချက်ပြီးတော့သုတ်လို့ရပါတယ်ကျွန်တော်တို့ဒီဘုံမပီကိုပိုက်လဲကနေဝင်လာတဲ့စီတွေအများကြီးရှိပါတယ်။ကျွန်တော်နိုင်ငံသားရောရေနံကိုတွင်းလို့ရပါတယ်။အဲရရင်လုံးလုံးလောက်နဲ့ချက်ပြီးတော့သုံးလို့ရမန်းသမယကံကဆက်ကဟောနည်းနည်းပါပြတ်သွားရင်လည်းပြန်လဲလဲလုံးလို့ရပါတယ်။ကျွန်တော်ကတော့အဲ့လိုပဲအကြံပြုချက်နဲ့ကျွန်တော်တို့ဘုံမပီကရေနံအနေနဲ့လုံလောက်ပါတယ်တကယ်ပြောတော့ကိုယ့်ကိုချက်တယ်ကိုယ့်ကိုသုံးမယ်ဆိုအဆင်ပြေနိုင်လို့ထင်တယ်အကုန်လုံးကစူးစူးစီးနဲ့လုံးကြမယ်ဆိုရင်တော့ရပါလိမ့်မယ်ကျွန်တော်ထင်တယ်ကျွန်တော်လောလောဆယ်ကစင်ကာပူကအဲ့လိုပဲရေနံကိုချက်တယ်သူရေနံချက်စက်ရောဟာလေးကိုဒီအာရှတိုက်တစ်ခုလုံးဖြတ်တာကျွန်တော်တို့လည်းကြောက်ဖြူပဲတင်မောကြီးတွေဆိုက်ပြီးတော့ရေနံတွေဒီဘက်ကိုရောက်တာပဲပုံမှန်ပြီးလဲသူတို့လိုချင်ပေးမဲ့အနေထားရှိပါတယ်ပေးဖို့လည်းဟောပြောတာပါတယ်အဲ့ဒီဟာလေးတွေကျွန်တော်တို့ရရင်တော့ရေနံချက်စက်ရောကနေပြီးတော့ချက်ပြီးပြည်တွင်းတော်မကပြပတော့လုံလောက်ဆယ်အများကြီးရှိပါတယ် နော်ဒါလေးတွေကိုကျွန်တော်တို့ကအချိန်ကြီးကောင်းမှာလုပ်သွားဖို့တော့လိုတယ်လို့ကျွန်တော်ထင်တယ်အခုပုတ်ကလစ်ကတွေတုတ်ပြတဲ့ရင်နံကတော့ဖော်လာကြီးတို့ဖွန်ဆက်တို့အဲ့ဒါလေးတွေမှာတော့တော်တော်သုံးပါတယ်နော်သူတို့အချိန်လည်းပြေကြပါတယ်အဲ့တော့ဒါကဒီတွင်းအတွက်အထောက်အပံ့ပြုတယ်အဲ့လိုပဲကျွန်တော်တို့နိုင်ငံတကာလည်းစကြတာပဲလေဒီအမေရိကန်လည်းဒီလိုပဲစတာအဲ့တော့ကျွန်တော်တို့လည်းတုံညာနေစရင်တော့တဖြစ်မလို့ကျွန်တော်ယူဆပါတယ
်ရင်းနှံဟာဓာတ်ဆီလောင်စာဆီအမျိုးမျိုးတွေမကပဲပလတ်စတစ်ဓာတ်ရုပ်ဆေးဝါးနဲ့ဓာတ်မြင့်ဩဇာတိထုတ်နိုင်တဲ့ကုန်ကျန်းပစ္စည်းလည်းဖြစ်ပါတယ
်ရင်းနှံကထွက်တဲ့ဟာတော့ကျွန်တော်ဟိုမီးချစ်ထဲတဲ့ဒိန်းထွက်တာပေါ့လေကျွန်တော်မီးချစ်ဆေးရုံတွေလှုပ်လို့ရတယ်ချက်ဖြူထွက်တယ်ချက်ဒီမှာသုံးတယ်ချက်လီရင်ထွက်လို့ EDC ထွက်တယ်နောက်တစ်ခုကတော့ချောစီပေါ့အင်ဂျင်ဝိုင်းထုတ်လို့ရတယ်အဲ့တော့ဖျောင်းကစိတ်အများကြီးမထုတ်ဘူးဘာကြောင့်လဲဟို cracking လုပ်ပြီးတော့ဓာတ်ဆီဖြစ်အောင်ပြန်လို့ရတယ်ဆင့်တယ်အဲ့ကြောင့်ဖျောင်းကဦးစည်းအကြီးဆုံးတော့ဖြစ်တယ်ဖျောင်းကနည်းနည်းလေးရှားတယ်ဖျောင်းလည်းကျောင်းလို့ရတယ်နောက်ဆုံးကျန်တဲ့မီးထိုးစီရှိတယ်ဆက်သုံးစီရှိတယ်မော်လမြေငန်းတီးကဘီးဆက်ဆိုရင်အရင်ကအဲ့မီးထိုးစီနဲ့ပဲဆဲတယ်မီးရှို့တာပေါ့ဘာနဲ့တူလဲဆိုရင်ကြောက်ဥသွေးလိုပဲဆိုပါလေမီးလောင်လောင်လုပ်လို့ရတယ်ကျွန်တော်ဒီရေနံနေတော့နောက်တစ်ခုလုပ်လို့ရတာရှိသဖြင့်အကုန်လုံးပလတ်စတစ်တွေအကုန်လုံးရေနံနေလို့တာပဲပလတ်စတစ်တွေလုပ်လို့ရတယ်ကျွန်တော်တို့ဓာတ်မြေဩဇာမြေလုပ်လို့ရတယ်ရေနံချက်စိတ်ဝင်ပေါ်ထွက်လာတဲ့ငွေကိုကျွန်တော်မီးရှို့ပြရတယ်လေအဲ့ဒီမီးမရှို့ဘဲနဲ့အဲ့ဒီကောင်ကပလတ်စတစ်တွေလုပ်လို့ရတယ်အဲ့တော့ပလတ်စတစ်မစိတ်ဝင်လို့လုပ်လို့ရတယ်နောက်တစ်ခုကဓာတ်ဥဆေးဝါးတွေလည်းအဲ့ဒီကလုပ်တယ်ဒီဓာတ်ဥဆေးဝါးဓာတ်မြေဩဇာဒီကရေနံကအလုံးလုပ်လို့ရပါတယ်ပုံမှန်ပြီးတော့တစ်ခုထွက်တာဒီသဘောဓာတ်ငွေပေါ့အဲ့ဒီကလည်းကျွန်တော်တို့ကဘာဝမျိုးဩဇာလုပ်လို့ရတယ်ယူရီးယားလိုမျိုးဩဇာတွေပုံမှန်ဒီကထုတ်လို့ရတယ
်ဓာတ်ဥပညာရှင်ဒေါက်တာခင်ပေါညိုပါဒီလိုအဖို့တန်တဲ့ရေနံသယံဇာတထုတ်နေတဲ့လက်ရက်တွင်းကလေးတွေမီးလောင်ပျက်စီးမှုမရှိအောင်ထိမ့်သိမ်းကြဖို့သတိပေးရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံရအောင်နော်
တော်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာ VOE ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုကိုစုံမို့ကျော်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
နိုင်ငံတော်အတိုင်းအမြံတော်ဆန်းစုကြည်ပေါ်ဆွဲဆူထားတဲ့အမှုတွေတဲကရွေးကောက်ပွဲမတမာမှုရာသဇာကြီးပုံမှန်130ကာကြီးအရာအလုံးနဲ့ထောင်ဒဏ်3နှစ်နေပြီးတော့အချင်းတောင်တရားရုံးကတောက်ချာနေမှာချမှတ်လိုက်ပါတယ်။ဒေါန်ဆန်းစုကြည်နဲ့အတူသမရဟောင်းဦးဝင်းမြင့်အစိုးရအဖွဲ့ရုံးဝင်ကြီးဦးမင်းသူတို့ကိုလည်းရွေးကောက်ပွဲအပေါ်မလျော်ဩဇာသုံးတယ်ဆိုတဲ့ဆွဆဲချက်နဲ့အလုံးနဲ့ထောင်ဒဏ်3နှစ်စီပြစ်ဒဏ်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာပြည်ထိုင်သံမဟောင်းဖီဂီဘိုးမဲနဲ့ခင်မွဖြစ်သူဦးထိန်လင်းတို့ကိုရန်ကုန်မြို့ကတရားရုံးတစ်ခုမှာလူဝင်မှုကြီးကြရေးဥပဒေချိုးဖောက်မှုနဲ့ထောင်ဒဏ်အဖြစ်ပေးလိုက်တဲ့အပေါ်ကုလသမဂ္ဂကဝေဖန်လိုက်ပါတယ်။တိုင်းပြည်ဖွံ့ဖြိုးတိုးတက်အောင်ဒီဇိုင်းမတ်မတ်ဆောင်ရွက်နေသူတွေကိုအပြစ်ပေးဖို့မြန်မာအာဏာပိုင်တွေရဲ့လုံရအပေါ်အလွန်ပဲတုံ့လုံမိပါတယ်လို့ပြောဆိုခဲ့ပါတယ်။တရုတ်လေယာဉ်တွေဟာထိုင်ဝမ်လေပိုင်နဲ့အတွင်းကျူးကျော်ဝင်ရောက်မှုတွေရှိခဲ့ပြီးဩဂုတ်လအတွင်းပိုများလာခဲ့ပြီးကျူးကျော်မှုပေါင်းအကြိမ်ကြီး300ကျော်ရှိခဲ့တယ်လို့ထိုင်ဝမ်အမျိုးသားကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ကျူးကျော်ဝင်ရောက်ပြန်တမ်းမှုတွေကတပတ်အတွင်းအကြိမ်ကြီးအနည်းငယ်ရှိခဲ့သလိုတစ်ခါတရံတရက်ထဲမှာဒါဇင်နဲ့ချီကျူးကျော်ဝင်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ်ဒေသတွင်းပြိုင်ဘက်တရုတ်နိုင်ငံရဲ့ကြီးထွားလာတဲ့ရေတိုက်အင်အားကိုတုံ့ပြန်တဲ့အနေနဲ့အိန္ဒိယနိုင်ငံကပထမဆုံးပြည်တွင်းမှာထုတ်လုပ်တဲ့လေယာဉ်တင်သင်္ဘောကိုရေချလိုက်ပါတယ်ဒီရေချက်အပြင်နိုင်ငံခြားကနေစစ်ဘက်ဆိုင်ရာအသုံးဆောင်ပစ္စည်းတွေကိုမိခိုနေရတဲ့အပေါ်အိန္ဒိယအနေနဲ့ကိုပိုင်ကာကွယ်ရေးပစ္စည်းတွေထုတ်လုပ်နိုင်စွမ်းကိုတိုးချဲ့ဖို့ကြိုးပမ်းတာလည်းဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုစုံမိုးကျော်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Jonah Kamino တို့ဖြစ်ကြပါတယ်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.